Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တရဲ့2022ခုနှစ်ဇန်နဝါရီ4ရက်တနင်္လာညပဲစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအဖြစ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ဝင်းမင်းနဲ့မဆုမွန်တို့ကပြောပြပါမယ်American သမ္မတ Donald Trump ကပြီးခဲ့တဲ့ရွေးကောက်ပွဲတုန်းက Georgia ပြည်နယ်မှာသူရှုံးနိမ့်ခဲ့တာကိုပြန်ပြောင်းနိုင်ဖို့ပြည်내အရာရှိတွေကိုတောင်းဆိုခဲ့ပါတယ်။ American နိုင်ငံတာမန်ကဒီ Georgia ပြည်နယ်ရွေးကောက်ပွဲအရာရှိတွေထံကိုသမ္မတ Trump အနေနဲ့စနေနေ့ကထူးထူးခြားခြားဖုန်းခေါ်ပြီးအဲ့ဒီပြည်နယ်မှာရွေးကောက်ခံသမ္မတ Joe Biden အနိုင်ရမှုကိုပြန်ပြောင်းပြီးသူအနိုင်ရဖို့အမဲတွေရှာဖွေပေးဖို့တောင်းဆိုခဲ့တာပါ။သမ္မတ Trump က
All I want to do is this. I just want to find
ကျွန်တော်လုတ်ချင်တာအဓိကကဒီလိုပါမဲအရေးအတွက်1980ကိုရှာဖွေဖြည့်ပေးစေချင်တာပါကျွန်တော်တို့ရတာထက်တောင်ပိုနေပါသေးတယ်ဘာကြောင့်လဲဆိုတော့ပြည်내မှာကျွန်တော်တို့နိုင်ခဲ့လို့ပါလို့ပြောသွားတာပါ Georgia ပြည်내ရဲ့ရွေးကောက်ပွဲဆိုင်ရာအဆင့်မြင့်ဆုံးအရာရှိ Republican ပြည်내တွင်းဝင် Brad Raffensperger ကိုသမ္မတကအခုလိုပြောခဲ့တဲ့တန်ဖိုင်ကို Washington Post သတင်းစာကြီးကရခဲ့ပြီးမနေ့နေ့လေကသတင်းထုတ်ခဲ့တာပါတနားကြတီဖုန်းခေါ်ဆိုမှုထဲမှာသမ္မတ Trump နေနဲ့အထွေးဝင် reference sponsor ကိုပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုခဲ့တာတချို့ရှိခဲ့သလိုအထွေးဝင် reference sponsor နဲ့သူ့ရှေ့နေ Ryan Germany တို့ဘက်ကလည်းလိုင်လျောလာအောင်အပေါ်တွေချင်းမြောက်ပြောဆိုခဲ့တာတွေလည်းရှိခဲ့ပါတယ်တနင်္ဂနွေနေ့တုန်းကသမ္မတ Trump ကသူ့ Twitter account ကနေသူ့အနေနဲ့ပြည်내အထွေးဝင် Brad reference sponsor ကို Georgia ပြည်내အတွင်းကမဲမသမာမှုတွေနဲ့ပတ်သက်လို့စကားပြောခဲ့ပါတယ်ဒါပေမဲ့မဲမသမားမှုတွေနဲ့ပတ်သက်လို့သူမေးတာတွေကိုပြည်내တွင်းဝင်ဘက်ကမဖြေနိုင်ခဲ့ဘူးဖြေဖို့လူလူလားလားမရှိခဲ့ဘူးလဲရေးခဲ့ပါတယ်ခင်ဗျာတစ်ချိန်တည်းမှာသမ္မတ Donald Trump ဘက်က Republican မတ်တချို့ကလည်းရွေးကောက်ခံသမ္မတ Joe Biden အနိုင်ရမှုကိုကန့်ကွက်ဖို့ပြင်ဆင်နေကြပါပြီပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာ Democratic Party က Joe Biden အနိုင်ရခဲ့တယ်လို့သမ္မတရွေးချယ်ရေးအဖွဲ့ Electoral College ကအတည်ပြုထားတာကို Congress လွှတ်တော်မှာဗိုလ်ထုနဲ့တရားဝင်အတည်ပြုပေးဖို့ရှိနေချိန်မှာပဲRepublican အောက်လွှတ်တော်အမတ်တရားကျော်နဲ့အထက်လွှတ်တော်အမတ်တရားစင်လောက်ကကန့်ကွက်မယ်လို့ပြောနေတာပါဒီရွက်ောက်ပွဲမှာ electoral vote လို့ခေါ်တဲ့ပြည်내ကိုစားပြူထူးကိုစလဲမဲ306မဲကို Biden ကနိုင်ပြီးသမ္မတ Trump က232မဲရရှိတာကိုသမ္မတရွေးချယ်ရေးဖွဲ့ကအတည်ပြုထားတာအတွက် Congress လွှတ်တော်ကနောက်ဆုံးအဆင့်တရားဝင်အတည်ပြုပေးရမှာဖြစ်ပါတယ်အခုလိုအတည်ပြုပြီးရင်တော့ Biden ဟာ American ပြည်ထောင်စုရဲ့46ရာမြောက်သမ္မတအဖြစ်ဒီလ20ရက်နေ့မှာတရားဝင်ကျန်းသစ္စာချိန်ဆိုဖို့ရှိနေချိန်မှာ Republican မတ်တချို့ကလွှတ်တော်ထဲမှာပယ်ချမယ်လို့ပြောနေတာပါ။ဒါပေမဲ့ Biden အနိုင်ရထားတဲ့ဒီရလက်ကို Democrat အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်ကအတည်ပြုဖို့တရားသလောက်ရှိနေပြီးအထက်လွှတ်တော်ကလည်းအလားတူအတည်ပြုနိုင်ခြင်းရှိနေပါတယ်ခင်ဗျာ။အခုလိုသမ္မတ Donald Trump ကရွေးကောက်ပွဲရလက်ကိုတင်းခံနေချိန်မှာ American ကာကွယ်ရေးဝန်ကြီးအောင်ဆယ်ဦးကတော့ဒီနိုဝင်ဘာရွေးကောက်ပွဲရလဒ်ကိုပြောင်းနိုင်ရေးစစ်တပ်ကိုအသုံးမချဖို့ပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။သမ္မတထရမ့်ရဲ့ Republican Party ရောအတိုက်ခံ Democrat Party ကပါပါဝင်တဲ့လက်ရှိသက်ရှိချင်ရှားဒီကာကွယ်ရေးဝန်ကြီးဟောင်းတွေကအခုလိုသတိပေးလိုက်တာကိုမနေ့က Washington Post သတင်းစာထဲမှာဆောင်းပါးထဲမှာသူတို့နာမည်တွေနဲ့ဖော်ပြခဲ့တာပါ။ဒီဆောင်းပါးထဲမှာကာကွယ်ရေးဝန်ကြီးဟောင်းဆယ်ဦးကရွေးကောက်ပွဲရလဒ်ပေါ်မေးခွန်းထုတ်ရမယ့်အချိန်ကကျော်လွန်သွားခဲ့ပြီလို့ထောက်ပြခဲ့ပါတယ်။ဒါအပြင်ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုတွေနဲ့စစ်တပ်ကိုဆွဲသွင်းဖို့ကြိုးပမ်းတာကြောင့်တိုင်းပြည်ကိုအန္တရာယ်ကြီးပြီးဥပဒေချိုးဖောက်ဖွဲ့စည်းပုံနဲ့မညီတဲ့အဖြစ်ရောက်သွားစေနိုင်တယ်လို့လည်းပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်ခင်ဗျာ။တစ်ချိန်တည်းမှာ American Auditor ဘက်မှတော့ဥက္ကဋ္ဌအဖြစ် Democrat Party ကလက်ရှိဥက္ကဋ္ဌ Nancy Pelosi ကိုတက်တန်း40မြောက်ဖြင့်နှစ်ဖက်ပါတီအမတ်မတိမ်မရင်ဖြစ်နေတဲ့လွှတ်တော်ထဲမှာခန့်လိုက်ပါပြီ။ Auditor ဥက္ကဋ္ဌ Pelosi ကအခုလိုဒီမိုကရေစီထွန်းကားရေးအဆောက်အဦကြီးထဲမှာ118ချိန်မြောက်ကွန်ဂရက်လွှတ်တော်စတင်ဖို့ဒီအထွတ်မြတ်မန္တလေးကြီးကိုကြီးကြပ်ပေးရတဲ့ထပ်မံရွေးခံရတာကိုအထူးဂုဏ်ယူမိပါတယ်လို့မနေ့ကရွေးကောက်ခံပြီးမှပဲပြောခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကဒီဒီမိုကရက်ပါတီကိုယ်စားလှယ်ဖြစ်တဲ့ဥက္ကဋ္ဌဘလိုစီဟာ2003ခုနှစ်ကတည်းကအခုလိုလွှတ်တော်တဲ့ဥဆောင်မှုရခဲ့တဲ့တူဦးသောအမျိုးသမီးလည်းဖြစ်ပြီးမနေ့ကမဲ116မဲနဲ့ထပ်နိုင်ခဲ့တာပါ။ဒါပေမဲ့ဒီမိုကရက်ပါတီအမတ်နှစ်ဦးကတော့အခြားကိုယ်စားလှယ်တူကိုမဲပေးခဲ့ပြီးနောက်ဒီမိုကရက်အမတ်၃ယောက်ကပြတ်ကွက်ခဲ့က တချို့အမတ်တွေအနေနဲ့လည်းကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိထားတာဒါမှမဟုတ်အခြားကျန်းမာရေးပြဿနာတွေကြောင့်မဲလာမပေးနိုင်ခဲ့ပါဘူး။တကယ်တော့ဒီမိုကရက်ပါတီအနေနဲ့နိုဝင်ဘာရွေးကောက်ပွဲရဲ့လွှတ်တော်နေရာတချို့ဆုံးရှုံးခဲ့တာကြောင့်အခုလွှတ်တော်အသစ်မှာဒီမိုကရက်မှ222ဦးရထားပြီး Republican ဘက်က211ဦးရှိကာသိပ်အသာမရပဲစိန်ခေါ်မှုတွေများလာဖို့ရှိနေပါတယ်ခင်ဗျာ။
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီမှာကစမောမဆက်ပြီးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးကြပါတယ်။ဗီဒီနိုင်ငံမှာဒီကနေ့တနင်္လာနေ့ကနေစပြီးတော့ AstraZeneca COVID-19 ကာကွယ်ဆေးစတင်ထိုးနှံပါပြီ။ Oxford ကချက်ချီဆေးရုံမှာဆေးကုသမှုခံယူနေတဲ့အသက်82နှစ်အရွယ်လူနာကိုပထမဆုံးထိုးနှံတာဖြစ်ပါတယ်။ COVID-19 ကာကွယ်ဆေးတန်းဝတ်လောက်လည်းအသုံးပြုဖို့အသင့်ဖြစ်နေပါပြီလို့ဗီဒီအာဏာပိုင်တွေကပြောဆိုထားပါတယ်။ COVID-19 ရောဂါကူးစက်မှုကာကွယ်နိုင်ရေးဗီဒီဝန်ကြီးချုပ် Boris Johnson ကတနင်္ဂနွေလုံးအတိုင်းအတာနဲ့ကန့်သက်ပိတ်ဆို့မှုသစ်တွေထပ်ပြီးချမှတ်ဖို့ရှိပါတယ်လို့တနင်္ဂနွေနေ့ကသတိပေးပြောဆိုထားပါတယ်။ဗီဇပြောင်း COVID-19 ပိုးသစ်ကိုဗီဒီနိုင်ငံကနေလက်တလောခီးသွားပြီးပြန်လာတဲ့သူ၄ဦးမှာတွေ့ရှိတယ်လို့ Greek အာဏာပိုင်တွေကပြောဆိုထားပါတယ်။အိန္ဒိယနိုင်ငံမှာတော့ဗီဒီနိုင်ငံမှာအသုံးပြုနေတဲ့ AstraZeneca COVID-19 ကာကွယ်ဆေးကိုအရေးပေါ်သုံးဖို့ခွင့်ပြုလိုက်တယ်လို့အိန္ဒိယဆေးကုမ္ပဏီထုတ်တဲ့ COVID-19 ကာကွယ်ဆေးကိုလည်းအရေးပေါ်သုံးဖို့တနင်္ဂနွေနေ့ကတည်ပြုထားပါတယ်။ဒါပေမဲ့လို့ကျန်းမာရေးပညာရှင်တွေဘက်ကတော့အခုလိုပြည်တွင်းထုတ် COVID-19 ကာကွယ်ဆေးကိုအရေးပေါ်သုံးဖို့ခက်မြန်မြန်အတည်ပြုလိုက်တဲ့အပေါ်မှာစိုးရိမ်မှုတွေရှိနေပါတယ်။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာအမေရိကန်ပြည်ထောင်စုပြည်ဒုတိယအများဆုံး COVID-19 ကူးစက်ခံရတဲ့နိုင်ငံလည်းဖြစ်ပါတယ်ရှင်။အမေရိကန်ပြည်ထောင်စု Los Angeles မြို့မှာတော့6စက္ကန့်တိုင်းမှာလူတဦးနှုန်းကူးစက်ခံရပါတယ်လို့မြို့တော်ဝန်ကပြောဆိုလိုက်ပြီး Los Angeles မှာဖြစ်နေတယ်လို့မြို့အမေရိကန်နေရာတော်တော်များများမှာလည်းဖြစ်ပွားလာနိုင်တယ်ဆိုပြီးသတိပေးပြောဆိုထားပါတယ်။ Atlanta ခြေစိုက်ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကတော့အမေရိကန်ပြည်ထောင်စုတဝက် COVID-19 ကာကွယ်ဆေး73တန်းကျော်ဖြန့်ဖြူးပေးထားပြီးလူပေါင်း 4.2 တန်းကာကွယ်ဆေးထိုးနှံပေးပါပြီလို့စနေနေ့ကထုတ်ပြန်ကြေညာထားပါတယ်။ရုရှားနိုင်ငံမှာတော့လူပေါင်း 8,000 ရုရှားနိုင်ငံထုတ် COVID-19 ကာကွယ်ဆေး Sputnik V ထိုးနှံထားပြီလို့ရုရှားကျန်းမာရေးဝန်ကြီး Macro Marasco ကပြောပါတယ်။ကမ္ဘာပေါ်မှာတတိယကူးစက်မှုအများဆုံးဖြစ်ပွားနေတဲ့ Brazil မှာတော့ကာကွယ်ဆေးထိုးနှံမဲ့လှုပ်ရှားမှုတွေမကြခင်သတင်းပတ်3ပတ်တွင်စတင်တော့မှာဖြစ်ပါတယ်။ဂျပန်နိုင်ငံမှာတော့ COVID ကာယရောဂါတကြောပြန်ကူးစက်မှုတွေကိုကာကွယ်ထိန်းချုပ်နိုင်ရေးမြို့တော်တိုကျိုနဲ့အနီးတဝိုက်ကဒေသကြီး3ခုကိုအရေးပေါ်အခြေအနေကြေညာဖို့ရှိပါတယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှီဒါဆူကာကပြောဆိုလိုက်ပါတယ်။ဒီလိုအရေးပေါ်အခြေအနေကြေညာမဲ့မြို့တွေကတော့ဂျပန်နိုင်ငံရဲ့မြို့တော်တိုကျိုနဲ့အနီးတဝိုက်ကစိုက်တမ်မချီဘာနဲ့ခနာဂဝါဒေသတွေဖြစ်ပါတယ်ရှင်။လာမယ့်ဖေဖော်ဝါရီလနောက်ပိုင်းမှာတနိုင်ငံလုံးအတိုင်းအတာနဲ့ COVID-19 ကာကွယ်ဆေးထိုးနှံပေးနိုင်မှုဂျပန်အစိုးရအနေနဲ့ဆောင်ရွက်နေပြီးတော့တက်ကြီးရွယ်အိုတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုဦးစားပေးထိုးနှံမှုစီစဉ်နေပါတယ်လို့တနင်္လာနေ့ကသတင်းတောက်တွေကိုပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်ကကာယောဂါကိုဗစ်ကြောင့်မကျင်းပခဲ့တဲ့နွေရာသီအိုလံပစ်အားကစားပွဲတော့လာမယ့်ဇူလိုင်23ကနေဩဂုတ်လ10ရက်နေ့အတွင်းကျင်းပနိုင်ရေးကိုလည်းဂျပန်ဝန်ကြီးချုပ်ကတိုက်တွန်းအားပေးနေပါတယ်ရှင်။အီရန်နဲ့တင်းမာမှုတွေဖြစ်ပွားနေတဲ့အရှေ့လေပိုင်းဒေသမှာခြားထားတဲ့လေရင်တင်စစ်သည်မော့ကိုအမေရိကန်ပြည်ထောင်စုစီပြန်ခေါ်မဲ့အစီအစဉ်ကိုပြောင်းဖို့အမေရိကန်တို့ဆုံးဖြတ်လိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကိုပြစ်မှတ်ထားတဲ့အီရန်နိုင်ငံရဲ့လက်တလောချိန်ချောင်းမှုတွေကြောင့်အခုလိုမျိုးဆုံးဖြတ်လိုက်ရတာလို့အမေရိကန်ကာကွယ်ရေးယာယီဝန်ကြီးခရစ်စတိုဖာမီလာကတနင်္လာနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။အရှေ့လေပိုင်းဒေသအမေရိကန်စင်ထရယ်ကွန်မန်းစစ်ဒေသမှာတက်ဖြတ်ခြားထားတဲ့အမေရိကန်စစ်သည်မော့ USS Nimitz ကိုဆက်ပြီးထားမယ်လို့ကာကွယ်ဝင်ကြီးကပြောဆိုထားတာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့ဟာဆိုရင်အမေရိကန်တို့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးသွားရတဲ့အီရန်ထိပ်တန်းစစ်ဗိုလ်ချုပ်ကြီးကွန်စန်ဆလမာနီသေဆုံးခဲ့ရတဲ့တနှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်တာမို့အီရန်တို့ရဲ့စစ်ရေးတိုက်ခိုက်မှုတွေကိုတုံ့ပြန်နိုင်ရေးလုံခြုံရေးတိုးမြှင့်ထားတဲ့အနေနဲ့အမေရိကန်ဘက်ကဒေတာရင်း B-52 စစ်တိုက်လေယာဉ်တွေပြန်တပ်နေသလိုပါရှန်ပင်လယ်ကွေ့ထဲမှာလည်းနျူကလ িয়ার စွမ်းအင်သုံးရေငုပ်သင်္ဘောတစ်စင်းကိုဆစ်လွတ်ခဲ့ပါတယ်ရှင်။ ဒီကနေ့ကြာရောက်တဲ့83နှစ်မြောက်မြန်မာနိုင်ငံရဲ့လွတ်လပ်ရေးနေ့မှာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကလွတ်လပ်ရေးနေ့ဆုတောင်းသဝန်လွှာပေးပို့ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲနဲ့စီးပွားရေးအသွင်ကူးပြောင်းမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံအားပေးသွားမယ်ဆိုတဲ့အကြောင်းနဲ့ဒီအတွက်မြန်မာအစိုးရရောအရက်ဖတ်လူမှုအဖွဲ့လူငယ်တွေနဲ့ပါပူးပေါင်းဆောင်ရွက်သွားမယ်ဆိုတာကိုဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လွတ်လပ်ရေးနေ့အခါသမယမှာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကျန်းမာချမ်းသာပါစေကြောင်းမြန်မာနိုင်ငံဆိုင်ရာဒိမတ်တန်ယုံကစုမုံကောင်းတောင်းတယ်လို့မြန်မာနိုင်ငံဆိုင်ရာရုရှားတန်ယုံစားတဲ့မြန်မာနိုင်ငံဆိုင်ရာတန်ယုံအသီးသီးကလွတ်လပ်ရေးနေ့တဝန်လွှာတွေပေးပို့ချပါတယ်။မြန်မာနိုင်ငံရဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်တဲ့ဗြိတိန်ဘီယင်မာကြီးအပါအဝင်တရုတ်ဝန်ကြီးချုပ်ဂျပန်ဝန်ကြီးချုပ်နဲ့တောင်ကိုရီးယားသမ္မတစားတဲ့နိုင်ငံခေါင်းဆောင်တွေကလည်းလွတ်လပ်ရေးနေ့တဝန်လွှာတွေပေးပို့ပြီးတော့မြန်မာနိုင်ငံနဲ့မြန်မာပြည်သူတွေအတွက်ဆုတောင်းပေးကြပါတယ်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာစင်ခဲ့ရတာဖြစ်ပါလေရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့2022ခုနှစ် January 4ရက်နေ့တနင်္လာညရဲ့ထိပ်တန်းရောက်သတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့အပတ်စဉ်ခန္ဓာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင
်ရေကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုဆက်လက်တွင်နဲ့တိုင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့MUP မွန်ညွညွရေးပါတီတို့ဒီကနေ့တွေ့ဆုံမဲ့အစည်းအဝေးဟာနေရရွေးချယ်ရမှာသဘောထားကွဲလွဲမှုကြောင့်ပြက်ပြားသွားတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်မှာမွန်ပြည်နယ်မော်လမြိုင်မြို့ကိုရောက်နေတဲ့ဒေါက်တာအောင်မွန်ညူဦးဆောင်တဲ့ NLD ကိုယ်စားလှယ်ဖွဲ့ဟာ MUP ပါတီကိုယ်စားလှယ်တွင်နဲ့ဒီကနေ့တွေ့ဆုံမှုစီစဉ်ထားပေမဲ့တွေ့မဲ့နေရရွေးချယ်ရမှာသဘောတူညီမှုမရရှိခဲ့တာကြောင့်ပြက်ပြားသွားပါတယ်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရရှိခဲ့ပြီးနောက်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဗော်ထွန်းရေးလက်သွဲဆောင်ရွက်ဖို့တိုင်းနာပါတီတွေကိုကန့်လန့်ခဲ့ပြီးနောက်ဒီနှစ်ဆန်းကစလို့တိုင်းနာပါတီတွေနဲ့တွေ့ဆုံနေတာပါ။ဒါပေမဲ့လည်းမွန်တိုင်းနာပါတီ MUP နဲ့တွေ့ဆုံမဲ့အစီအစဉ်ကတော့အသာမမြောက်ခဲ့ဘူးလို့ MUP မွန်ညွညွရေးပါတီတွဲဖက်တွင်းမှုနန်လီသမားကပြောပါတယ်
။သူတို့ဘက်ကအဲဒီပြည်နယ်ရုံးမှာတွေ့ဖို့ကျွန်တော်တို့ကန့်လန့်တယ်။ကျွန်တော်တို့ဘက်ကပါတီရဲ့အပြန်အလှန်လေးစားမှုအပြန်အလှန်တန်းတူထားရှိမှုပေါ်အခြေခံပြီးတော့ကျွန်တော်တို့ကတတ်တဲ့ရတခုခုမှာတွေ့ဆုံနိုင်ဖို့အတွက်ကျွန်တော်တို့က NLD ပါတီကို3ချိန်တိတိလက်ခံရက်ခံခဲ့ပါတယ်။အဲဒီ3ချိန်တိတိလက်ခံရက်ခံချက်အပေါ်မှာဒီတတိယနေရာမှာတွေ့မလားမတွေ့ဘူးလားဆိုတာကဒီချိန်တိက NLD ဘက်ကတရားဝင်ကျွန်တော်တို့ကိုအကြောင်းပြန်လာခြင်းမရှိသေးပါဘူး။အခုဆွေးနွေးပွဲက NLD ဘက်ကချက်သိမ်းလိုက်ပြီလားဆိုတာနဲ့ကျွန်တော်တို့ဘက်ကတရားဝင်အကြောင်းပြန်လာခြင်းမရှိသေးဘူး။တို့ NLD ပြည်နယ်ပါတီရုံးကလို့ရင်အခြားနေရာမှာခေနေရာမှာမတွေ့ဘူးဆိုတဲ့အခြေအနေမှာမပြေဘူးလေရှိခဲ့ကြပါ
ဘူး NLD ကိုယ်စားလှယ်ဖွဲ့အနေနဲ့ပါတီဘိုကချမှတ်ထားတဲ့အတိုင်းပါတီပြည်နယ်ရုံးမှာပဲတွေ့ဆုံဖို့စောင့်ဆိုင်းနေပြီးမွန်ညွညွရေးပါတီကိုယ်စားလှယ်တွေမလာတာကြောင့်တွေ့ဆုံမဲ့အစီအစဉ်ပြတ်ရတာလို့လဲဒေါက်တာအောင်မွညူကသတင်းထောက်တွေကိုပြောခဲ့ပါတယ
်ဒီမှာလည်းပဲတွေ့မယ်ဆိုတော့ကသူတို့ကဒီမှာမွန်ပြည်နယ်ပြည်နယ်လုံးမှုဆောင်ဖွဲ့ချုပ်ဒီရုံးမှာလာပြီးမတွေ့နိုင်ပါဘူးတဲ့ဓာတ်တင်နေရာမှာတွေ့ရအောင်ပါတယ်ကျွန်တော်တို့ပြောတယ်အဲ့အဲ့ဒါမျိုးတော့ကျွန်တော်တို့ကဒီမှာပဲကျွန်တော်တို့ကတွေ့ဖို့ဆုံးဖြတ်ထားတယ်အထက်ကလည်းဒီမှာပဲတွေ့ရလို့ညွှန်ကြားတယ်အဲ့မလို့ကြောဒီမှာပဲဆောင်တယ်သူတို့ကဟိုမှာယုံမှလာပြီးအစိုးရအဲ့ဒီနေရာမှာလာပြီးတော့တဲတဲ့နေရာမှာလာပြီးတော့တွေ့မယ်အဲ့လိုတွေ့လို့မရဘူးကျွန်တော်လူကြီးတွေကကျွန်တော်ဆုံးမထားလို့မဒီရမှကျွန်တော်ဆောင်တယ်ကိုးနိုင်တွေ့မယ်သူပြောထားတယ်အခု10နိုင်ထိအောင်ကျွန်တော်ဆောင်တယ်ဆောင်တော့မလာတော့ကျွန်တော်ဒီမှာဆောင်ပါတယ်ဒီမှာရောက်မလာပါဘူးเนาะတမူညီညီရေးဖွဲ့ MUB ရောက်မလာပါဘူးဒီမှာလူကြီးတွေကိုဒီကစီရင်ခံရပါဘူး
NLD ကိုယ်စားလှယ်ဖွဲ့နဲ့မွန်ညွညွရေးပါတီတို့ကြားနေရာရွေးချယ်မှုပြဿနာကြောင့်တွေ့ဆုံဆွေးနွေးရေးအစီအစဉ်ပြတ်ပြားသွားတဲ့အပေါ်မှာနိုင်ငံရေးလှိလသုံးသပ်သူဒေါက်တာရန်မျိုးသိန်းကအခုလိုသုံးသပ်ထားပါတယ
်။တိုင်းရင်းသားပါတီတွေနဲ့အဆုံဆွေးနွေးရေးအခမ်းအနားဖို့ဆိုရင်ပါတီရဲ့ပြည်နယ်ရုံးမှာပဲတွေ့ဆုံမယ်ဆိုတဲ့ဒီသတ်မှတ်ချက်ကိုအပြည့်အစုံနိုင်ဖို့လိုအပ်တယ်လို့မြင်တယ်။အဲ့ဒီသတ်မှတ်ချက်ကိုမပြည့်စုံနိုင်ဘူး။ဒီသတ်မှတ်ချက်အတိုင်းနဲ့ရှေ့ကိုဆက်မယ်ဆိုရင်အခြားပြည်နယ်တွေမှာလည်းတိုင်းရင်းသားပါတီတွေနဲ့တွေ့ဆုံဆွေးနွေးရေးမှာအခက်အခဲတွေအဆင်မပြေမှုတွေဖြစ်လာနိုင်တယ်လို့မြင်တယ်။တော့တွေ့ဆုံဆွေးနွေးတဲ့နေရာကဒီတိုင်းရင်းသားပါတီတွေဘက်ကအဆိုပြုတယ်လို့အကိုပါတီယုံလည်းမဟုတ်ကိုပါတီယုံလည်းမဟုတ်တဲ့တတိယနေရာတစ်ခုဆိုတာကဒါအင်တာမတ်ရှိအောင်ကန်တင့်မြတ်တဲ့ချင်းကပ်မှုလို့မြင်တယ်။တော့အဲ့ဒီအချက်ပေါ်မှာ NLD ပါတီခေါင်းဆောင်တွေအနေနဲ့အလေးနဲ့သုံးသပ်စဉ်းစားနိုင်ဖို့လိုအပ်တယ်လို့မြင်တယ်။နောက်ပြီးတော့တွားနေတဲ့ခရီးဟာဒီမိုကရေစီခရီးဖြစ်တယ်။အဲ့ဒီအတွက်ကြောင့်မလို့ဒီဗဟုချုပ်တိုင်မှုချိုးနေစနစ်တွေကိုတတ်နိုင်တယ်များရှော့ချနိုင်မှုအင်တာမအရေးကြီးတယ်လို့မြင်တယ်။
တိုင်းသားပါတီတွေနဲ့ဆွေးဆုံဆွေးနွေးရေးအစီအစဉ်ရ NLD ဗဟုလူမှုဆောင်ဖွဲ့ကမကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကချင်ပြည်နယ်ဝန်ကြီးချုပ်ဇော်နန်းခင်ထွေးမြင့်နဲ့ကချင်ပြည်နယ်မြို့သားလှုပ်တော်ကုစလဲဦးအင်ထွန်ခါနော်ဆန်တို့ကိုတာဝန်ပေးအပ်ထားတာဖြစ်ပြီး ဇန်နဝါရီလ3ရက်နေ့မှာကချင်ပြည်နယ်မှာဒေသတွင်းအနိုင်ရပါတီတွေဖြစ်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPB လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ LNDP ဒီမိုကရေစီပါတီတက်ကချင် NDPK ကိုဆက်လက်တဲ့တွေ့ဆုံခဲ့ကြတာပါဒါပေမဲ့ NLD အနေနဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPB နဲ့တွေ့ဆုံမှုမှာပါတီအနေနဲ့တွေ့ဆုံတာမဟုတ်ဘဲအနိုင်ရလှုပ်တော်ကိုယ်စားလှယ်တွေနဲ့သာတွေ့ဆုံတဲ့အတွက်ပါတီကိုကိုစားမပြုဘူးလို့ KSPB ပါတီခေါင်းဆောင်တွေကဝေဖန်မှုတွေရှိနေပါတယ်ဒီကောက်ပွဲမှာများစုနဲ့အနိုင်ရထားတဲ့ NLD မျိုးရာဒီမိုကရေစီဖွဲ့ချုပ်ကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးအတွက်ဒီကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့လက်ဆွဲဖို့ဆန္ဒရှိကြောင်းနိုဝင်ဘာလမှာကန့်လန့်လာပြီးနောက်ပိုင်းအခုလိုတွေ့ဆုံဆွေးနွေးမှုဖြစ်ပေါ်လာတာဖြစ်ပြီးအစီအမံမှုတချို့လည်းရှိလာခဲ့ပါတယ်ကျွန်တော်နိုင်ကုန်းနဲ့ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဒီကြိမ်နိုင်ငံမှာစတင်ကြွေးရှိခဲ့ပြီးအာရှနိုင်ငံတချို့မှာပြန့်နှံ့လာတဲ့အသွင်ပြောင်းကိုရိုနာဗိုင်းရပ်စ်ကြောင့်စိုးရိမ်မှုကြီးတိုးလာနေချိန်မှာပဲမြန်မာနိုင်ငံကလည်းကြိုတင်ပြင်ဆင်နိုင်အောင်ကြိုးပမ်းနေရတဲ့အကြောင်းတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါအိန္ဒိယထိုင်းနိုင်ငံအပါအဝင်ဒေသတွင်းနိုင်ငံတချို့ကပါကူးစက်ပြန့်နှံ့နေတဲ့မျိုးဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ကြောင့်စိုးရိမ်မှုတွေနဲ့အတူသတိပေးချက်တွေလည်းထုတ်ပြန်နေကြပါတယ်ကူးစက်များကိုရိုနာဗိုင်းရပ်စ်မျိုးကွဲတဲ့ SARS-CoV-2 ဟာကူးစက်နိုင်စွမ်း80ရာခိုင်နှုန်းရှိရာကြောင်းမူလဗိုင်းရပ်စ်ကအနေနဲ့ပိုရှိရဆိုပြီးကျန်းမာရေးပညာရှင်တွေကသတိပေးထားတာကြောင်းပြီးချိန်နဲ့မြောက်ပိုင်းအိုင်ယာလန်နိုင်ငံသားတွေဒါမှမဟုတ်ဒီနိုင်ငံတွေကို14ရက်အတွင်းခရီးသွားပို့ရတဲ့သူတွေကိုနိုင်ငံအတွင်းဝင်ခွင့်ယာယီဆိုင်းငံ့ထားကြောင်းလဲမြန်မာအစိုးရကဇန်နဝါရီ2ရက်မှာသတင်းထုတ်ပြန်ထားပါတယ်။ရောဂါကူးစက်မှုအနေနဲ့ကိုကြိုတင်ကာကွယ်ရေးအနေနဲ့ပြင်ပကဝင်လာမဲ့သူတွေကိုတိကျစောင့်ကြည့်ရတဲ့ကာလကိုလည်းတပတ်ကနေနှစ်ပတ်အထိတိုးမြင့်လာပြီးအစိုးရကလည်းအသွင်ပြောင်းဗိုင်းရပ်စ်ရှိမရှိစစ်ဆေးမှုတွေလုပ်နေကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြောခွင့်ရဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
ကျမတို့စိတ်သူဒေသနာဦးစီးဌာနကလည်းဒီအသွင်ပြောင်းဖို့ရှိမရှိအသွင်ပြောင်းဖို့နဲ့ပတ်သက်ပြီးတော့စဉ်ဆက်မပြတ်လေ့လာပေါ့နော်ဒီဟာသူဒေသနာပြုလည်းရှိပါတယ်အဲ့ဒါသက်ဆိုင်ရာတိုင်းနဲ့ပြည်နယ်ကစံပယ်တွေကိုရယူပြီးတော့ဒါမျိုးတွေစစ်ဆေးတာလည်းရှိပါတယ
်ကိုဗစ်ရောဂါကာဝယ်ဆေးတွေကိုနိုင်ငံတချို့မှာစတင်ထိုးနှံပေးနေချိန်မှာပဲအသွင်ပြောင်းဗိုင်းရပ်စ်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်ဗြိတိန်အောက်စဖို့တက္ကသိုလ်နဲ့ AstraZeneca ကုမ္ပဏီကထုတ်လုပ်တဲ့ကာဝယ်ဆေးဟာထိရောက်မှု80%ရာခိုင်နှုန်းတရုတ်နိုင်ငံထုတ်ဆိုင်နိုဖန်ဟာ89ရာခိုင်နှုန်းမိုဒါနာကုမ္ပဏီရဲ့ဈေးက94ရာခိုင်နှုန်းဖိုင်ဇာဘီယွန်တက်ကုမ္ပဏီကထုတ်တဲ့ဈေးကတော့95ရာခိုင်နှုန်းထိရောက်မှုရှိရလို့လဲသက်ဆိုင်ရာကုမ္ပဏီတွေကအသီးသီးကြေညာထားပါတယ်။ဒါပေမဲ့လည်းကာဝယ်ဆေးတွေဟာအသွင်ပြောင်းဗိုင်းရပ်စ်ပိုးတွေကိုကာဝယ်နိုင်ပါမလားဆိုရဲစိုးရိမ်တဲ့သဘောထားတွေလည်းထွက်ပေါ်နေရပါမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကတော့ကာဝယ်ဆေးတွေကယောဂဘိုးသစ်ကိုထိထိရောက်ရောက်ကာဝယ်နိုင်တယ်လို့ပြောပါတယ်
။ကာဝယ်ဆေးရဲ့အာနိသင်ကိုဒီအသွင်ပြောင်းဖို့တွေကကြောက်ကြစီခြင်းမရှိဘူးလို့ဒါမျိုးတွေပြောထားတာရှိပါတယ်။ကျုပ်သူဒေသနာပညာရှင်တွေကတော့ပြောထားတာတကယ်လို့ကာဝယ်ဆေးရဲ့ကာဝယ်နိုင်တဲ့အာနိသင်ဒီ94 95ရှိတယ်ဆိုလို့ရှိရင်ဒီအသွင်ပြောင်းဖို့ဆိုလို့ရှိရင်တော့85နဲ့88ထိလည်းကြောက်ကြသွားနိုင်တယ်ပေါ့နော်ဒီလိုသုံးသပ်ထားတာတော့ရှိပါတယ်။သို့တော့လက်ရှိဝင်ရောက်မဲ့ကာဝယ်ဆေးတွေဒီဘာဒီအသွင်ပြောင်းဆိုအသွင်ပြောင်းဖို့ကိုတော့ဟိုကာဝယ်နိုင်မှုရှိပါတယ
်။ပြည်တွင်းမှာတော့စစ်ဆေးမှုရေအခုထိမျိုးဗီဇသစ်ကိုရိုနာဗိုင်းရပ်စ်ကိုမတွေ့ရသေးဘူးလို့ကာဝယ်ဆေးထုတ်လုပ်ငန်းဆိုင်ရာအကြံပေးအဖွဲ့ဥက္ကဋ္ဌပါမကဒေါက်တာစိုးရင်ငိန်က VOA ကိုပြောပါတယ်
။ဒီ variant new variant ဖြစ်လာတဲ့အတွက်ကြောင့်ကူးစက်မှုညံလာလို့လူတခြားပြောင်းလဲမှုတွေကိုသူတို့ကိုမတွေ့ရသေးဘူး။အဲဒါဒါနဲ့ပတ်သက်ပြီးတော့သူတို့ဆက်ပြီးတော့ဟိုကြီးလာနေတယ်။ဒီမြန်မာနိုင်ငံဒီနယ်ပယ်ဦးနာလို့ကိုယ်နိုင်ပြီးတော့ဒီ new variant တွေဝင်ရမှုမရှိအောင်ဟို surveillance တဲ့ကောင်ဗိမဲ့လုပ်နေပြီ။
အသွင်ပြောင်းဗိုင်းရပ်စ်ရှိသည်ဖြစ်စေမရှိသည်ဖြစ်စေပြည်သူတွေအနေနဲ့မပေါ့စပဲအချင်းချင်းသတိပေးဖို့လက်ဆေးရနှာခေါင်းစည်းတက်တာလူစုလူဝေးရှောင်ဖို့ဒီအခြေခံကာကွယ်ရေးကိစ္စတွေကိုဆက်လုပ်ဖို့စီးပညာရှင်တွေကတိုက်တွန်းပါတယ်မြန်မာအစိုးရကကာကွယ်ဆေးရဖို့အမေရိကန်တရုတ် UK ရုရှားအိန္ဒိယဒီနိုင်ငံတွေနဲ့တန်တမာအရပူးပေါင်းဆောင်ရွက်နေပါတယ်ကိုဗစ်ရောဂါကူးစက်ခံရသူတစ်ကမ္ဘာလုံးမှာ85သန်းနဲ့သေဆုံးသူက2သန်းလောက်ရှိပါပြီမြန်မာနိုင်ငံမှာတော့အစိုးရရဲ့ဇန်နဝါရီ3ရက်ထုတ်ပြန်ချက်အတိုင်းဆိုရင်ကူးစက်ခံရသူက32,000ကျော်သေဆုံးသူက2,900ကျော်ရှိပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကနေသတင်းပေးပို့နေရပါ။
မနက်ကမှကိုဗစ်ကရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကိုမကြသေးခင်လားတွေကဆလာရှော့ပေါပြီးခဲ့တာကြောင့်အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေပြန်လည်စတင်မှုပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကရောဂါကာလယာယီရနာထားခဲ့တာကြောင့်ထိခိုက်မှုတွေကြုံခဲ့ရတဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေပြန်လည်စတင်နိုင်မှုတာဝန်ရှိသူတွေစီစဉ်နေတာဖြစ်ပါတယ်။လုပ်ငန်းတွေပြန်လဲစတင်ရမှာကာယောဂါကြောင့်ပြောင်းလဲလာတဲ့စီးပွားရေးပုံစံနဲ့ကိုက်ညီအောင်ပြင်ဆင်နေတယ်လို့လည်းအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းကော်မတီအဖွဲ့ဝင်ဒေါက်တာအောင်သိန်းကပြောပါတယ
်အခုလေဒီကိုဗစ်ကာလမှာအွန်လိုင်းကတော်တော်လေးခက်စားလာတော့နောက်ပိုင်းကဒီ digital ဘက်ကိုလူတွေကတော်တော် SME ရဲ့ transformation ပေါ့ကူပြောင်းမှုကိုလုပ်လာအောင်နိုင်ငံတော်ကလည်းဒီ plan ထဲမှာအဲ့ဒီအတွက်ကိုပံ့ပိုးကူညီမယ်အားပေးမယ်ဆိုတဲ့ plan တွေတော့ပါပါတယ်ဟုတ်
အစိုးရကခွင့်ပြုတာနဲ့လုပ်ငန်းတွေစတင်နိုင်မှုအတွက်ပြင်ဆင်ထားတယ်ဆိုပေမဲ့နိုင်ငံလူကြီးတွေထောက်ဝဲကြော်လောက်ကိုဗစ်ကဝယ်ဈေးထိုးနှံပြီးမှသာလုပ်ငန်းလည်ပတ်ဖို့ဖြစ်နိုင်တယ်လို့လည်းဒေါက်တာအောင်သိန်းကပြောပါတယ်။အစိုးရအနေနဲ့လုပ်ငန်းတွေလည်ပတ်ဖို့နဲ့ဝန်ထမ်းလာစားပေးဖို့ပထမပိုင်းမှာချင်းငွေထုတ်ပေးခဲ့ပြီးထိခိုက်သွားတဲ့လုပ်ငန်းတွေစီးပွားရေးပြန်လည်နလန်ထူလာနိုင်အောင်ရေလိုရေရှည်စီမံကိန်းတွေဆောင်ရွက်ပေးဖို့ရှိတယ်လို့လည်းပြောပါတယ်။
ထုံငုံပြီးပြောရင် SME တွေကတော့သူ့ရဲ့သဘောတဘာဝအရာတော့ပြင်လဲပြောင်းလဲဖြစ်ပြီးမယ်သူကဟိုထိခိုက်လွယ်တယ်ပေါ့နော်ပြင်လဲပြောင်းလဲဆိုတာကသူကဟိုအခက်အခဲအကျက်တဲကြုံလာလို့သူ့မှာအခွင့်အလမ်းပေါ်လာရင်လည်းလုပ်ငန်းကြီးတွေကမြန်မြန်ဆန်ဆန်သူကကြောင်းလဲပြီးဆောင်ရွက်နိုင်တယ်လို့ဟိုချက်ချင်းမတုံ့ပြန်နိုင်တဲ့လုပ်ငန်းတွေကလည်းဟိုထိခိုက်ပြီးတော့ရက်ဆဲသွားနိုင်တယ်ပေါ့နော
်မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေကြောင့်သွားလာလှုပ်ရှားမှုတွေနဲ့လုပ်ငန်းတွေကိုရပ်ဆိုင်းထားဖို့ကန့်သတ်ချက်တွေကိုတော့ပြီးခဲ့တဲ့နှစ်ထဲမှာပဲပြန်လည်လျှော့ပို့ပြီးခဲ့တာပါ2020ပြည့်နှစ်နောက်ပိုင်းလာပြီးမှလုပ်ငန်းမပုံတွေလျှောက်ထားသူပုံမှန်အခြေအနေပြန်ရောက်လာတယ်လို့လည်းအသေးစားစက်မှုလက်မှုလုပ်ငန်းဦးစီးဌာနကလက်ထောက်အင်ဂျင်နီယာဦးရဲစော်ထွန်းကပြောပါတယ
်လုံးလုံးစရလို့တဲ့နန်းတွေကတော့ဒီကိုဗစ်ကြောင့်ခဏရပ်ထားတာပေါ့ကျွန်တော်ကတော့အများနဲ့ဖွင့်တယ်ပတ်ပေါ်တဲ့လုပ်ငန်းတစ်ခုပဲလက်တလုံးကတော့ဆောင်ရွက်ပေးသေးတယ်ကြာကျွန်တော်တို့ဒီမှာလာတင်တဲ့လုပ်ငန်းတွေကတော့အများစုကတော့ဗောနော်ဒီအွန်လိုင်းမှာရောင်းတယ်ရောင်းနေမှသူကပတ်ပေါ်တဲ့လုပ်ငန်းလုပ်ချင်တယ်ဆိုရင်ကျွန်တော်တို့ဒီလာလောက်တာတော့ရှိရ
မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းကကိုဗစ်ကရောဂါကြောင့်ထိခိုက်ခဲ့ရပြီးပြီးခဲ့တဲ့နှစ်မှာပြည်ရင်းအသက်တင်ထုတ်လုပ်မှု GDP တန်မှု6.8%ခန့်လုံးရှိရကအခု2019-2020ဘဏ္ဍာနှစ်မှာတော့7.9%ခန့်လုံးထိကျဆင်းသွားတယ်လို့မြန်မာစီးပွားရေးခန့်မှန်းချက်အစီရင်ခံစားသစ်ထုတ်ပြန်ရမှာကမ္ဘာ့ဘဏ်ကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာကာယောဂါကူးစက်မှုလျော့နေသွားပြီးအတွာလာအကန့်အသတ်တွေကိုဖြေလျှော့လိုက်ရင်တော့လာမယ့် 2021 match တာကစပြီးစီးပွားရေးပြန်လည်ထူလာနိုင်မယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းပြည်ရင်းပြည်မှာမှာကာယောဂါကြောင့်နောက်ဆက်တွဲကြုံတွေ့ရမယ့်အခြေအနေတွေမရေရာမတိကျသေးတာကြောင့်စီးပွားရေးချိန်ချောက်မှုတွေရှိနေဆဲဖြစ်တယ်လို့လည်းကမ္ဘာ့ဘဏ်ကသတိပေးထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပို့ထားပါတယ်
။ VOA မြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VO ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်
ရန်ကုန်မြောက်ပိုင်းမှာရှမ်းနဲ့တအန်းပလောင်တက်အကြာတိုက်ပွဲဖြစ်ပွားတာရရှိလာတာနဲ့အမျှတိုက်ပွဲ area ကျေပြန့်လာတယ်လို့စစ်ရှောင်းတွေလည်းတိုးမြင့်လာနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်တော်မိုးစောပါတိုင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့ TNLA တအန်းပလောင်တက်ဖွဲ့အကြာတိုက်ပွဲတွေဟာပြီးခဲ့တဲ့ဒီဇင်ဘာလ25ရက်နေ့ကစတင်ခဲ့တာဖြစ်ပြီးအခုဆိုရင်10ရက်နီးပါးလောက်ဇက်တိုက်ဆိုသလိုဖြစ်ပွားနေတာပါဒီကနေ့မနေ့ပိုင်းကလည်းတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ကြောင်း RCSS ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူဆိုင်ခန်းဆာက VOA ကိုပြောပါတယ
်။ဒီကျောက်မဲကွေထဲမှာပဲခင်ဗျာဒီနေ့တိုက်ပွဲဖြစ်တာတောက်ဆန်ရွာရဲ့အနောက်ဖက်ချမ်းမှာပဲခင်ဗျာဒီမနေ့ပိုင်း6နာရီကနေဒီဟို10နာရီဝန်းကျင်လောက်ပါခင်ဗျာဟို၄နာရီလောက်ပေါ်ဆိုတိုက်ပွဲရနေတော့ပြင်းထန်တယ်ခင်ဗျာ
တောက်ဆန်ရွာဘက်မှာမနေ့ကလေးကနှစ်ဖက်တပ်တွေအကြာစီးရဲတင်းမာမှုတွေရှိတာကြောင့်အနီးအနားကျေးရွာကလူ80ကျော်ကိုအုံငန်းကျေးရွာကိုပြောင်းရွှေ့ခဲ့တယ်လို့အုံငန်းရွာကျောင်းထိုင်ဆရာတော်ဦးစံတော်ပါတာကမိန်ကြားပါတယ
်။ရွာတဲ့အဖိုးပွားတွေနောက်ပြီးကလေးမေးတွေမပြေးနိုင်မှဆိုလို့အဲဒါအုံငန်းဆိုရွာလူကြီးတယောက်နဲ့တန်းနေပြီးတော့ကားနဲ့တက်ကြွေးလိုက်တာ80နဲ့4ယောက်လောက်ရှိတယ်ဒီမနက်ကမှ9နာရီကနေပါပြီးတော့ဟို10နာရီခွဲတော့တော်တော်ကြီးအဲ့ ဝက်တိုက်ဝက်ဖြစ်နေတာတချို့ကလည်းဒီမနက်မှကြောက်ကြောက်နန်းနန်းနဲ့ဖက်ပြေးနေအခုတော့မှတော်တယ်မှာဟိုလားရှိရလားရှိတယ်နည်းနည်းတော့မတူရဲဖြစ်နေတော်တယ်မှာဆဲလေကြုံနေ
DNLA တန်ပလောင်တပ်ဖွဲ့ကဗိုလ်မှူးတိုက်ကြော်ကတော့ဒီနေ့တိုက်ပွဲဖြစ်တဲ့တဲ့င်းကိုမရသေးကြောင်းနဲ့တင်းင်းကုနေနေ့ကတော့300လောက်တိုက်ပွဲဖြစ်ခဲ့ကြောင်းပြောပါတယ်
အဲ့လိုတော့တိုက်ပွဲတင်းတာတော့မကြည့်သေးဘူး။မနေ့ကတော့300လောက်ဖြစ်တဲ့ဒီ
ပြီးခဲ့တဲ့ရက်ပိုင်းကကြောင်မဲမျိုးနဲ့အနောက်မြောက်ဘက်လွယ်အံ့ရွာနီးဖြစ်ပွားတဲ့တိုက်ပွဲကြောင့်ကြောင်မဲမျိုးကဆစ်ဆောင်စခန်း၃ခုမှာလူ1000လောက်ရောက်ရှိနေပြီးရိတ်ရှည်လာတာကြောင့်ရိခအခက်အခဲရှိလာကြောင်းအုံတမောလူမှုကူညီရေးအသင်းကမိုင်းအနှွေကပြောပါတယ်
။ဒါပေမဲ့တော့စံစီချားတွေပဲပေါ့။စာတက်ကုန်တွေလည်းဒီအပ်တယ်ပေါ့။ဒီစာရှိဆိုတော့ဘယ်မှာလဲပေါ့
။ဆောင်းတွင်းကာလမှာဆောင်းအရခင်အနှွေတွေစတာတွေလည်းလိုအပ်နေစေဖြစ်ကြောင်းပြောပါတယ်။ဒီလနှစ်ရက်နေ့ကနမ်တူမြို့နယ်ပန်းချင်းကျေးရွာမှာတိုက်ပွဲဖြစ်ပွားတာကြောင့်အနီးနားရွာကစစ်ရှောင်းတရာကျော်ဟာမန်ဆန်ရွာနဲ့နားဆိုင်ရွာတွေကိုတင်းရှောင်းနေရကြောင်းစစ်ရှောင်းတွေကိုကူညီပေးနေတဲ့မန်ဆန်ဒေသခံတအူးကပြောပါတယ်။ RCSS နဲ့ TNLA အကြားမှာဒီဇင်ဘာလအတွင်းမှာတိုက်ပွဲ17ချိန်နဲ့ဇန်နဝါရီလအတွင်းမှာ9ချိန်ဖြစ်ခဲ့ကြောင်း TNLA ကသတင်းထုတ်ပြန်ထားပါတယ်။RCSS ကတော့နှစ်ဖက်တပ်တွေအကြားရှောင်းတခင်ထိတွေ့တာတွေရှိပေမဲ့တိုက်ပွဲကြီး၄ချိန်လောက်သာဖြစ်ခဲ့ကြောင်းပြောပါတယ်။ကျွန်တော်မိုးစော် VOE အတွက်သတင်းပေးပို့တာဖြစ်ပါတယ
်ကိုဗစ်ကယောဂါကူးစက်မှုတွေကြုံနေရတဲ့ထိုင်းနိုင်ငံမှာနိုင်ငံခြားသားအလုပ်သမားအများစုအပါအဝင်နောက်ထပ်ကူးစက်သူအတည်ပြုလူနာ900ကျော်ရှိခဲ့ကြောင်းဒီကနေ့ပဲသတင်းထုတ်ပြန်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးမှာပါ။ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြော့ပြန်တိုးလာရမှာမြန်မာနိုင်ငံသား10000လောက်သမားတွေအပါအဝင်နိုင်ငံခြားသားအလုပ်သမားတွေမှာကူးစက်မှုတွေစစ်ဆေးတွေ့ရှိနေတာပါ။ကူးစက်မှုတွေအများစုဟာလည်းမြန်မာနိုင်ငံသားတွေအများအပြားအလုပ်လုပ်ကြပြီးတကြော့ပြန်ကူးစက်မှုတွေစတင်ခဲ့တဲ့ထိုင်းနိုင်ငံအလယ်ပိုင်းသမုတ်စကွန်ခရိုင်မှာတွေ့ရှိခဲ့ရကြောင်းထိုင်းနိုင်ငံကိုဗစ်ကပ်ရောဂါကာကွယ်တိုက်ချဲ့ရေးစီမံခန့်ခွဲမှုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစင်ကပြောပါတယ
်8ล้านนะครับเหมือนเดิมนะครับก็อันดับก็ยังคงเดิมนะครับ
ကပ်ရောဂါပိုးကူးစက်သူလူနာသစ်945ယောက်ကိုဒီကနေ့အတည်ပြုစစ်ဆေးတွေ့ရှိခဲ့ရမှာနိုင်ငံသားအလုပ်သမား950ပါဝင်ကြောင်းထိုင်းနိုင်ငံကိုဗစ်ကပ်ရောဂါကာကွယ်တိုက်ချဲ့ရေးစီမံခန့်ခွဲမှုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစင်ကထိုင်းဘာသာနဲ့ပြောဆိုသွားတာပါအခုဆိုရင်ပြီးခဲ့တဲ့ဒီဇင်ဘာလလယ်ကစပြီးကိုဗစ်ကပ်ရောဂါအများစုတွေ့ခဲ့တဲ့သမုတ်စကွန်ခရိုင်မဟာချိုင်ဒေသမှာရောဂါကူးစက်ခံရသူမြန်မာနိုင်ငံသား2000ကျော်လောက်ရှိနေပြီလို့လည်းမဟာချိုင်အခြေစိုက်ရွှေပြောင်းလို့သမအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
ပြောမှကျွန်တော်သမုတ်စကွန်မှာတော့ကျွန်တော်ကအများဆုံးဖြစ်နေတော့ကျွန်တော်တို့ဒီသမုတ်စကွန်မှာတော့မနီရဟီထောင်ချီရကျော်ဆိုတော့ဒီနေ့ဟာနဲ့ပေါင်းလိုက်ရင်တော့ဒါ2000ကျော်လောက်ကျော်
လူတချို့ကတော့လောလောဆယ်ယာယီဆေးရုံနှစ်ခုမှာရွှေပြောင်းထားကြောင်းကိုလည်းဦးအောင်ကျော်ကပြောပါတယ်
။ကိုကတ်ဆိုတဲ့ဘုံတော်ကြောင်းပေါ့။အဲထိုင်းဘုံတော်ကြောင်းလည်းတော်တော်ကြည့်ရတယ်ခင်ဗျ။အဲမှာလည်းသူကဟိုယာယီအဆောက်အဦတွေနဲ့ဂျာမန်တွေနေရာတွေခွဲထားတယ်။မကြားရီဆိုတော့ဟိုပရိုဂရမ်ကျမှဂရင်းလေးဆက်ထားတယ်ပေါ့။မနာဆိုရင်တော့ဟိုအခန်းလေးနဲ့ပုံတရနဲ့သူကစောက်ပေးထားတာ။ကြောင်းလေးဆိုတာဟိုအားလုံးတော့ခေါ်သွားတဲ့ပုံတရမျိုးကျွန်တော်မသိရသေးဘူးခင်ဗျ။အဲနဲ့သူတို့အင်းမင်းလေးယောဂလက္ခဏာအဆိုင်ရောက်ပြလာတဲ့ပုံစံမျိုးတွေသူတို့တန်တရားဖြစ်တယ်ဆိုတော့သူရမချင်တဲ့လူမျိုးတွေကိုခုန်ထားတာ
ကိုဗစ်ကပ်ရောဂါကြောင့်တေဆုံးသူ65ဦးနဲ့ကူးစက်သူအတည်ပြုလူနာ8400ကျော်ရှိလာတဲ့ထိုင်းနိုင်ငံမှာပြီးခဲ့တဲ့လကစလို့ကူးစက်မှုအသစ်တွေတွေ့ရှိခဲ့တဲ့အထက်မှာမြန်မာရှေ့ပြောင်းလူသမားတွေအများစုပါဝင်နေတာပါကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
VOA American Fan ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ကုန်ဆုံးသွားတဲ့2020ပြည့်နှစ်ထဲမြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးလူမှုရေးနဲ့ငြိမ်းချမ်းရေးကဏ္ဍပေါင်းစုံမှာထူးထူးခြားခြားကြုံရတဲ့အဖြစ်အပျက်တွေနဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်နဲ့2021ခုနှစ်ထဲကြုံရနိုင်တဲ့အလားအလာတွေကိုဒီသတင်းပတ်သတင်းတောက်မှတ်စုအစီအစဉ်မှာတင်ပြပေးခြင်းပါတယ်။2020ခုနှစ်အတွင်းမြန်မာနိုင်ငံမှာထူးခြားဖြစ်စဉ်အနေနဲ့ပြောရမယ်ဆိုရင် COVID-19 ကာယရောဂါနဲ့နောက်ဆက်တွဲအကျိုးဆက်တွေလိုပဲပြောရပါလိမ့်မယ်။ကမ္ဘာနိုင်ငံတော်တော်များများမှာကာယရောဂါကူးစက်မှုတွေကြုံနေရပြီးလအနေငယ်ကြာမတ်လနောက်ပိုင်းမှာပဲမြန်မာနိုင်ငံကိုပြည်ပကပြန်လာသူတအုပ်ထံမှာပထမဆုံးချိန်ရောဂါပိုးစစ်ဆေးတွေ့ရှိအတည်ပြုခဲ့တာပါ။ကာယရောဂါကြောင့်သေဆုံးသူတချို့အပါအဝင်အတည်ပြုလူနာ300ကျော်တဝိုင်းနဲ့အစောပိုင်းမှာကူးစက်မှုတွေတိတိတတ်တာမတွေ့ရခဲ့ပေမဲ့6လကျော်အကြာမှာပဲရခိုင်ပြည်နယ်ကနေတချို့ပြန်ပြင်းရင်ကူးစက်မှုပေါ်ပေါက်ခဲ့တာပါ။ကိုဗစ်ဒုတိယလိုင်းအစပြုခဲ့တဲ့ရခိုင်ပြည်နယ်အပြင်စီးပွားရေးအချက်အချာရန်ကုန်တိုင်းနဲ့ကူးစက်မှုများတဲ့ဒေသတွေမှာအိမ်ပြန်မထွက်ဖို့အမိန့်ထုတ်ရတဲ့အထီးကျုံခဲ့ရပါတယ်။နောက်ပိုင်းမှာလည်းပြည်ရင်းပြည်ပလေရင်ခီးစဉ်တွေရနာခဲ့ရတာတွေတွာလာလှုပ်ရှားမှုတွေကိုကန့်သတ်ခဲ့ရတာတွေကြောင့်စီးပွားရေးမှာတိတိတတ်တာရိုက်ခတ်ခဲ့ရပါတယ်။အဆိုရကတော့ကာယရောဂါကြောင့်ထိခိုက်မှုတွေကိုကြားခံနိုင်မှုငွေကြေးအမြောက်များအကုန်ကြားခံစီစဉ်ထားပေမဲ့လည်းမြန်မာနိုင်ငံရဲ့စီးပွားရေးဟာပြီးခဲ့တဲ့ဘဏ္ဍာနှစ်မှာတိုးတက်မှုနှုန်း 6.8% ခန့်နှုန်းရှိရာကနေဒီနှစ်မှာ 1.8% ခန့်နှုန်းကိုကျဆင်းသွားကြောင်းကမ္ဘာ့ဘဏ်ကပြောဆိုထားပါတယ်။ကာယရောဂါကြောင့်ထိတွေ့ဆက်ဆံမှုတွေနဲ့လူစုလူဝေးရှောင်ရမယ့်အချိန်မှာပဲနိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲကိုကျင်းပခဲ့ရမှာမဲယုံတာဝန်ကျသူတွေအပါအဝင်နောက်ဆက်တွဲကူးစက်မှုတွေလည်းတိုးလာခဲ့ပါတယ်။ယောဂကူးစက်မှုတွေဟာအိန္ဒိယချင်းထိုင်းနဲ့တရုတ်နိုင်ငံနဲ့ဆက်တွေကိုပါကျုံလုံးပြန့်နှံ့ခဲ့တာတွေရှိခဲ့တဲ့အတွက်သက်ဆိုင်ရာနိုင်ငံတွေကသွားလာဝင်ထွက်မှုတွေနဲ့ကုန်သွယ်မှုတွေကိုပါတင်းတင်းကြပ်ကြပ်ကန့်သတ်တာတွေလည်းရှိခဲ့ပါတယ်။ကိုဗစ်ယောဂကြောင့်သေဆုံးသူ2000ကျော်နဲ့ကူးစက်သူအတည်ပြုလူနာပေါင်း3000ကျော်ရှိနေတဲ့မြန်မာနိုင်ငံမှာနှစ်ကုန်ပိုင်းမှာအိမ်ပြန်မထွက်ရအမိန့်ထုတ်ပြန်ထားတာတော်တော်များများကိုပြန်ရုံသိမ်းလိုက်သလိုပြည်ရင်းလေရင်ခီးစဉ်တွေကိုလည်းပြန်လည်ပြည့်စွက်ခွင့်ပြုလိုက်တဲ့ကန့်သတ်ချက်တွေနဲ့ရှော့ပေါ်ပေးခဲ့တာပါ။ကယ်ဝကကာကွယ်ဆေးရဖို့ကိုလည်းအိန္ဒိယချင်းအိန္ဒိယနိုင်ငံနဲ့တာဝန်ရှိသူတွေဆွေးနွေးညှိနှိုင်းပြီးလာမယ့်မတ်လအလောက်မှာကယ်ဝကတိုက်ဖြတ်ရေးမှာရှေ့တန်းကနေဆောင်ရွက်နေတဲ့ကျန်းမာရေးဝန်ထမ်းတွေကိုဦးစားပေးထုတ်နှံပေးနိုင်ဖို့ရည်ရွယ်ထားတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားကြပါတယ်ရှင်။ကျွန်မကတော့စုစုပါ
။မြန်မာနိုင်ငံမှာ2020ပြည့်နှစ်တဲ့ကျင်းပတဲ့ရွေးကောက်ပွဲမှာကပေးကာလစိန်ခေါ်မှုတွေနဲ့အတူနိုင်ငံရေးအရာအခြေတင်ဖြစ်စရာတွေလည်းကြုံခဲ့ရတာပါ။ကိုဗစ်ကရောဂါကူးစက်မှုတွေတကြောပြန်များလာချိန်မှာပဲလွေမှာ၈ရက်နေမှာစီစဉ်ထားတဲ့အတိုင်းကျင်းပခဲ့တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ပေါ်တက်မရွန်နဲ့နိုင်ငံရေးပါတီတချို့ရဲ့ဝေဖန်မှုတွေကိုလည်းတောက်လျှောက်လို့တွေးခဲ့ရပါတယ်ရွေးကောက်ပွဲအကြိုကာလမှာပဲရွေးကောက်ပွဲကော်မရှင်နဲ့အစိုးရရဲ့ပြင်ဆင်မှုတွေအားနည်းတာတွေတွေ့တဲ့အကြောင်းတက်မရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းကအမှတ်ချက်ပေးခဲ့တာပါအစိုးရဘက်ကလည်းတက်မရော်ကရွေးကောက်ပွဲလုပ်ငန်းစဉ်မှာဆော့ဖတ်တဲ့လုပ်ရက်တစ်ခုအနေနဲ့တုံ့ပြန်ခဲ့တာကြောင့်အခြေတင်ဖြစ်စရာတွေလည်းကြုံခဲ့ရပါတယ်ရွေးကောက်ပွဲတွေကျင်းပတာမှာတော့လွတ်လပ်မြောက်တာတဲ့အခြေအနေတွေမရှိဘူးဆိုပြီးတက်မရော်နဲ့အေအေရခိုင်လက်နက်ကိုင်တပ်ဖွဲ့တို့ကြောင့်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်အပါအဝင်ပြည်နယ်နဲ့တိုင်း6ခုကမဲဆန္ဒနေမြေတချို့မှာရွေးကောက်ပွဲကျင်းပမဲ့အစီအစဉ်တွေကိုကော်မရှင်ကဖျက်လိုက်တာကြောင့်မဲဆန္ဒရှင်တက်တန်းကျော်မဲပေးခွင့်မရခဲ့ကြပါဘူး။ကယောဂါကာလမှာကျန်းမာရေးလမ်းညွန်ချက်တွေနဲ့အညီရွေးကောက်ပွဲကျင်းပနိုင်မှုစီစဉ်ခဲ့ပေမဲ့ရွေးကောက်ပွဲမတိုင်ခင်စီယုံရေးလုပ်ငန်းတွေနဲ့ရွေးကောက်ပွဲကာလမှာလူစုလူဝေးနဲ့ထိတွေ့ဆက်ဆံမှုတွေရှိခဲ့တာကြောင့်ဝေဖန်စရာတွေကြုံခဲ့ရပါတယ်။တရုတ်နိုင်ငံနေဆက်မျိုးရွှေလီမာလေးအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုထောက်ခံတဲ့လှုပ်ရှားမှုမှာမြန်မာနိုင်ငံသားယာနဲ့ချီပါဝင်ခဲ့တာကြောင့်တရုတ်အာဏာပိုင်တွေကအရေးယူခဲ့တဲ့အထည်လေးဖြစ်ခဲ့ရပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာမဲလက်မှတ်နဲ့မဲယုံတုံးပစ္စည်းတွေကိုပို့ဆောင်တဲ့ကားတစ်စီးကိုရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကပြစ်ခတ်ခဲ့တာရခိုင်ပြည်နယ်မှာ NLD လွတ်တော်ကိုယ်စားလှယ်လောင်း3ဦးကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးခဲ့တာရွေးကောက်ပွဲနောက်ပိုင်းမှာလည်းကြောင်မဲမြို့နယ်မှာ NLD ပါတီအနိုင်ရကိုယ်စားလှယ်ဦးထိုက်စွာပြစ်ခတ်တပ်ဖြတ်ခံခဲ့ရတာအပါအဝင်လုံခြုံရေးအရာချင်းချောက်မှုတွေလည်းရှိခဲ့ပါတယ်အဓိကအတိုက်ခံနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီတချို့ကတော့ရွေးကောက်ပွဲမှာမဲမက်တမာမှုတွေမမျှတတဲ့လုပ်ရက်တွေရှိခဲ့တယ်ဆိုပြီးကန့်ကွက်ခဲ့တာတွေလည်းရှိခဲ့ပါတယ်တက်မရော်ကလည်းရွေးကောက်ပွဲနောက်ပိုင်းမှာပဲတက်မရော်သားတွေနဲ့မိသားစုဝင်တွေမဲပေးခဲ့ကြတဲ့မဲဆန္ဒနေမျိုးတွေကရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေရှိခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒါ့အပြင်လည်းရွေးကောက်ပွဲဟာခြေဘူးရအဖြစ်ငင်းငင်းကြမ်းကြမ်းနဲ့လွတ်လပ်မျှတမှုရှိတဲ့အကြောင်းပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်အကဲခတ်သူတွေကတုံ့တက်ကြပါတယ်။ ရွေးကောက်ပွဲမှာကြိုတင်ခမန်းထားတဲ့အတိုင်းအာနာယအန်အဒီပါတီကအများစုအနိုင်ရကြောင်းလဲကော်မရှင်ကကြေညာထားပါတယ်ရှင်။ကျမမေခါပါ
။ရခိုင်ပြည်နယ်မှာတော့2020တနှစ်လုံးနီးပါအဲရခိုင်လက်နက်ကင်ဖွဲ့နဲ့တပ်မတော်ကြားတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်တင်းနေရှိတဲ့ဒေသခံတွေလည်းနေရာဆုံးခွာတင်းချောင်နေကြပါတယ်။တိုက်ပွဲတွေကြားခလေးငယ်တွေပါဝင်အရာသာထိခိုက်သေးဆုံးမှုတွေကြောင့်ကုလသမဂ္ဂပါဝင်နိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်တဲ့သဘောထားတွေလည်းထွက်ပေါ်ခဲ့ပါတယ်။လက်နက်ကင်တိုက်ပွဲတွေကြောင့်လုံခြုံရေးစိတ်မရှိရတဲ့အတွက်နိုဝင်ဘာလ10ရက်နေ့ကရွေးကောက်ပွဲကျင်းပရမှာရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်ကိုခုနဲ့ချင်းပါအုပ်စုတချို့မပါဝင်ခဲ့တာဟာလေ2020ပြည့်နှစ်ထဲရခိုင်ပြည်နယ်မှာထူးခြားမှုဖြစ်တွေ့ခဲ့ရတာပါ။ဒါပေမဲ့လည်းဂျပန်ဆိုရရဲ့ထူးတန်တမန်ဆာဆာကာဝါကဂျောင်းဝင်စစ်ဆပ်ပေးခဲ့တဲ့နောက်မှာတော့ရခိုင်ပြည်နယ်မှာရွေးကောက်ပွဲတွေပြန်ကျင်းပနိုင်ရဲ့အလားအလာတွေလည်းထွက်ပေါ်လာပါတယ်။တပ်မတော်နဲ့တိုက်ပွဲတွေပြင်းထန်ဖြစ်နေတဲ့အဲအဖွဲ့ကလည်းရွေးကောက်ပွဲကျင်းပနိုင်မယ့်အခြေအနေတွေဖန်တီးဖို့ကန့်လန့်လိုက်တယ်လို့စစ်တပ်ကလည်းကန့်လန့်ချက်ကိုလက်ခံခဲ့တာကြောင့်နှစ်ကုန်ပိုင်းရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတ်တွေရပ်ဆိုးတော့ခဲ့ပါတယ်။တပ်မတော်နဲ့အဲအဖွဲ့ကြားတိုက်ရိုက်ဆွေးနွေးတာတွေလည်းရှိခဲ့တာကြောင့်ရခိုင်ပြည်နယ်မှာရွေးကောက်ပွဲမဖြစ်ခဲ့တဲ့နေရာတွေမှာပြန်ကျင်းပနိုင်ဖို့နဲ့ငင်းချမ်းရေးပေါ်မျှော်လင့်ချက်တွေလည်းထွက်ပေါ်လာပါတယ်။ဒါပေမဲ့လည်းအဖွဲ့နဲ့ဆွေးနွေးမှုမှာအစိုးရကပါဝင်တာမတွေ့ရတော့လို့အာဏာရ NLD မျိုးသားဒီမိုကရေစီဖွေးလျှောက်ကလွှတ်တော်ကိုယ်စားလှယ်လောင်းတွေကိုအဖွဲ့ကပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်။ဒီလိုရှင်နေမျိုးမှာပဲရခိုင်ပြည်နယ်မှာရွေးကောက်ပွဲတွေကိုဒီနေ့မကုန်ခင်ပြန်လည်ကျင်းပပေးနိုင်ဖို့အဖွဲ့ရဲ့တိုက်တွန်းချက်ဟာလက်တွေ့ဖြစ်လာနိုင်ဖို့အလားအလာတွေမျှင်မိန်နေတယ်လို့ဆိုရမှာပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တတ်နိုင်ပါ။ NGA
လမ်းကြောင်းရဆိုင်သွားရတဲ့အချိန်ကြီးကနေဒီကနေ့ဆိုရင်27ရာစုပြင်လို့ညီလာကတော့ကျပနိုင်တဲ့အနေအထားကိုရောက်လာပါပြီ။
မြန်မာနိုင်ငံရေးမှာအဓိကကျတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာ2020ပြည့်နှစ်မှာအတဲအကျတွေနဲ့ရောထွေးနေခဲ့ပြီးနှစ်ကုန်ပိုင်းမှာတော့မျှော်လင့်ချက်တချို့ကိုလည်းတွေ့ရပါတယ်။ကိုဗစ်ကာယောဂါကြောင့်ငြိမ်းချမ်းရေးဆွေးနွေးမှုတွေမှာအကန့်အသတ်တွေရှိခဲ့တယ်လို့တိုင်းရင်းသားဒေသတွေမှာလည်းလက်နက်ကင်ပြိပခတွေပြင်းထန်ခဲ့တာကြောင့်မျှော်လင့်ချက်တွေမှေးမိန်ခဲ့ပေမဲ့နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲနောက်ပိုင်းမှာတော့တစ်နှစ်လုံးတိုက်ပွဲတွေပြင်းထန်ခဲ့တဲ့ရခိုင်ပြည်နယ်မှာမမျှော်လင့်ဘဲတနက်တန်တွေတိတ်သွားခဲ့တာတွေ့ရပါတယ်။အထူးသဖြင့်အစိုးရကအကြမ်းဖက်အဖွဲ့အစည်းဖြစ်တပ်မတ်ထားပြီးတမ်ဘရော်နယ်လည်းတိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့တဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆွေးနွေးမှုတွေကနေအပြည့်အစာချုပ် NCA လက်မှတ်မရေးထိုးသေးတဲ့တရုတ်မြန်မာနယ်စပ်ကလက်နက်ကိုင်အဖွဲ့တွေပါနိုင်ငံရေးစပွဲဝိုင်းမှာပါဝင်လာနိုင်တဲ့မျှော်လင့်ချက်တွေလည်းအားကောင်းလာပါတယ်COVID ကယောဂါကြောင့်အကန့်အသတ်တွေရှိနေတဲ့ကြားမှာပဲနှစ်နှစ်ကျော်ကြာရပ်ဆိုင်းနေတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးရုဒ္ဓအစည်းအဝေးကိုကျင်းပနိုင်ခဲ့တာဟာလေအလားအလာကောင်းတစ်ခုလို့ဆိုရမှာပါဒီညီလာခံမှာပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း၃ကိုချမှတ်နိုင်ခဲ့တာကြောင့်အနာဂတ်ဒီမိုကရေစီနဲ့ Federal State ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးအခြေခံအုတ်မြစ်ဖြစ်လာနိုင်တယ်လို့လည်းတွက်ဆနေကြပါတယ်ဒီအခြေအနေတွေကြောင့်ရှေ့လာမယ့်2022ခုနှစ်ထဲမှာ NCA အပြည့်အစာချုပ်ကိုအခြေခံတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမှာလက်နက်ကင်အင်အားစုတွေအားလုံးပါဝင်လာနိုင်ပြီးငြိမ်းချမ်းရေးအလားအလာကောင်းတွေထွက်ပေါ်လာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ပေါ်ဆောင်ရေးအတွက်အဓိကအဟံတားတစ်ခုအဖြစ်ပြောနေကြတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာလည်းလွတ်တော်အတွင်းမှာရောငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပါအဓိကအာရုံစိုက်မဲ့ကိစ္စတစ်ခုဖြစ်လာနိုင်တဲ့အလားအလာတွေလည်းရှိနေပါတယ်ခင်ဗျာကျွန်တော်မိုးစော်ပ
ါ UA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီAndroid ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
တောရရှင်များရှင်ကျမတင်ကြီးထိုက်ပါအမေရိကန်ရဲ့အသားတို့ဖြည့်ဆွစွာချွေးမွေးမြူထားတဲ့ဝက်သားတင်သွင်းမှုကိုကာလရှည်တက်မြက်ထားတဲ့ထိုင်ဝမ်ကပြန်ဖွင့်ပေးဖို့ရှိကြောင်းဒီလုပ်ငန်းစဉ်နဲ့နှိဆက်သူတွေကပြောပါတယ်။ထိုင်ဝမ်ရဲ့ထိတ်တန့်ပို့ကုန်တင်ပို့ရာနိုင်ငံတွေထဲကတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့ကျယ်ပြန့်တဲ့ကုန်သွယ်ရေးသဘောတူညီချက်တရဆွေးနွေးနိုင်ရေးအခုလိုဆောင်ရွက်တာဖြစ်ကြောင်း Ralph Jennings ရဲ့သတင်းဆောင်ပါကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုမှာအသားတို့ဖြည့်ဆွစွာကြွေးမွေးမြူထားတဲ့ဝက်သားတင်သွင်းခွင်ကိုထိုင်ဝမ်လွှတ်တော်ကဒီဇင်ဘာလနှောင်းပိုင်းမှာအပြီးသတ်ခွင့်ပြုပေးလိုက်ပါတယ်။ရ ရက်ထိုဖမီအသားတို့ဖြည့်ဆွတ်စာကဝတ်တေမှာအသားတိုးစီဖို့ကြွေးတာဖြစ်ပေမဲ့လည်းတရုတ်ရုရှားနဲ့ဥရောပတမကအပါအဝင်နိုင်ငံပေါင်း160ကတားမြစ်ထားတာပါအမေရိကန်ထံကဝတ်သားတင်သွင်းမှုတားမြစ်ချက်ဟာအမေရိကန်နဲ့ကုန်သွယ်ရေးမှာအဓိကအတားအဆီးတစ်ခုလို့ထိုင်ဝမ်တာဝန်ရှိသူတွေကယုံကြည်ထားကြတာပါတတိပုဂ္ဂလလွှတ်တော်မှ Freddie Lim ကအခုလိုပြောပါတယ
်။我跟美国的过去几次国会的
အမေရိကန်ပြည်ထောင်စုကိုလွှတ်တော်ခီးစဉ်သွားတဲ့အခါမှာအမေရိကန်လွှတ်တော်အမတ်တွေကဒီကိစ္စကိုအမြဲတမ်းပြောပါတယ်တဲ့။အခုတော့ဒီအခက်အခဲကြီးမရှိတော့ပါဘူးလို့လွှတ်တော်အမတ် Freddie Lim ပြောဆိုခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံပြီးရင်အမေရိကန်ကထိုင်ဝမ်ရဲ့အကြီးဆုံးကုန်သွယ်ဖက်ဖြစ်ပါတယ်။1994ခုနှစ်ကတည်းကစလို့အမေရိကန်နဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ရဖို့ထိုင်ဝမ်အစိုးရတာဝန်ရှိသူတွေကစ조사နေတာဖြစ်ပါတယ်။လျှက်စစ်ပစ္စည်းကုန်ထုတ်လုပ်မှုကစီးပွားရေးရဲ့အဓိကထောက်တိုင်တစ်ခုဖြစ်နေတဲ့ထိုင်ဝမ်လိုနိုင်ငံမျိုးတွေအနေနဲ့ကုန်သွယ်ခွင့်ကင်းလွတ်ခွင့်ရစေရေးသဘောတူညီချက်တွေလက်မှတ်ထိုးတဲ့နေရာမှာအမေရိကန်ဘက်ကချွင်းချက်တစ်ခုအနေနဲ့အမေရိကန်စိုက်ပျိုးမွေးမြူရေးထွက်ကုန်တွေတင်သွင်းပေးရေးအမေရိကန်ကုန်သွယ်ရေးညှိနှိုင်းသူတွေကကုန်သွယ်ဘက်တွေကိုတွန်းအားပေးလေရှိပါတယ်2019ခုနှစ်အတွင်းအမေရိကန်ကိုထိုင်ဝမ်ဘက်ကကုန်ပစ္စည်းတင်သွင်းမှုကဒေါ်လာ 61.6 ဘီလီယံထိရောက်ရှိခဲ့ကြောင်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးကထုတ်ပြန်ထားပါတယ်ကွန်ပျူတာဒပိုင်းလျက်ကူးပစ္စည်းတွေဆက်ပစ္စည်းတွေအပါအဝင်ထိုင်ဝမ်တို့ပစ္စည်းတွေကိုအမေရိကန်ဘက်ကဝယ်ယူနေပါတယ်ဒီလိုဝယ်ယူမှုကြောင့်ပဲ2019ခုနှစ်အတွင်းထိုင်ဝမ်ဘက်ကအမေရိကန်နဲ့ကုန်သွယ်ရေးမှာဒေါ်လာ 19.3 ဘီလီယံအသာစီရခဲ့တာပါထိုင်ဝမ်ဖိုဂေါင်တက္ကသိုလ်ကအများပြည်သူဆက်ဆံရေးဆိုင်ရာပမောက္ခလီယူယင်ဂျင်းကအခုလိုသုံးသပ်ပါတယ
် It seems to me that nobody can deny because of the small tiny size of Taiwan
သဘာဝအရင်းမြစ်မလုံလောက်တဲ့သေးငယ်တဲ့ထိုင်ဝမ်အနေနဲ့နိုင်ငံသားတိုင်းပြည်တွေနဲ့နိုင်ငံတကာကုန်သွယ်ရေးကိုအပြည့်အဝအာရုံစိုက်ပြီးဆောင်ရွက်ကြရမယ်ဆိုတာကိုဘယ်သူမှမငြင်းနိုင်ပါဘူးတဲ့။ကမ္ဘာအကြီးဆုံးနိုင်ငံတွေထဲကတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့ဓာတ်ရိုက်ဆက်ဆက်ညှိနှိုင်းနိုင်ဖို့လိုတယ်ဆိုတာကလည်းဘယ်သူမှမငြင်းနိုင်ပါဘူးလို့ပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာထိုင်ဝမ်ရဲ့အင်အားအကောင်းဆုံးမဟာမိတ်ဖြစ်တယ်လို့ထိုင်ဝမ်ဝန်ကြီးချုပ်ဆူဆန်ချန်းကပြီးခဲ့တဲ့2020ပြည့်နှစ်နိုဝင်ဘာလအတွင်းလွှတ်တော်မှပြောဆိုခဲ့ပါတယ်။စားသုံးဖို့ဘေးကင်းမှုအမခံချက်အထက်အမေရိကန်အသားထုတ်လုပ်တဲ့စက်ရုံတွေမှာတခါတည်းစစ်ဆေးဖို့နဲ့တန့်စင်တဲ့ထုတ်ကုန်ဖြစ်ကြောင်းအမှတ်တရစိတ်တွေပါရှိဖို့အစိုးရဘက်ကတောင်းဆိုမဲ့အကြောင်းပါလီမန်မှာဝန်ကြီးချုပ်ကရှင်းလင်းခဲ့ပါတယ်။ဝက်တင်မှာအသားတိုးစေဖို့တုံးတဲ့ Red Dopamine ဓာတ်ကြွင်းဟာလူကျန်းမာရေးကိုထိခိုက်စေနိုင်တယ်ဆိုတဲ့စိုးရိမ်စိတ်နဲ့အမေရိကန်ရဲ့ဝတ်သားကိုထိုင်ဝမ်ကတားဆီးထားတာဖြစ်ပါတယ်။အမေရိကန်ရဲ့ဝတ်သားတင်သွင်းခွင့်တားမြစ်ချက်ကိုဖယ်ရှားလိုက်တာဟာဆိုရင်အမေရိကန်နဲ့နှစ်ဖက်အကျိုးတူကုန်သွယ်ရေးသဘောတူညီချက်တစ်ခုအတွက်လမ်းဝင်ဖို့ရည်ရွယ်တာအဖြစ်ရှုမြင်ကြောင်းအစိုးရရဲ့ Central News Agency ကပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းဖော်ပြပါတယ်။အမေရိကန်ဝတ်သားတင်သွင်းခွင့်ပေးဖို့ရည်ရွယ်ကြောင်းထိုင်ဝမ်သမ္မတဆိုင်အင်ဝမ်က2020ဩဂုတ်လအတွင်းကြီးညာခဲ့ပြီးနောက်မှာလဲအစိုးရဌာနအတော်များများက Twitter လူမှုကွန်ရက်တွေမှာရောကြီးညာချက်တွေထုတ်ပြီးတော့ရောတုံ့ပြန်ခဲ့ကြပါတယ်။ထိုင်ဝမ်မှာအမေရိကန်တန်ယုံလုပ်ငန်းတွေလဲပတ်နေတဲ့ယုံကတော့အခုဆောင်ရွက်ချက်အပေါ်ကြိုဆိုပါတယ်။ဒီဆောင်ရွက်ချက်ကြောင့်အရှိအာရှရဲ့အတက်ကြွဆုံးအလားအလာအရှိဆုံးဈေးကွက်တွေကတခုမှာအမေရိကန်မွေးမြူရေးသမားတွေဝင်ရောက်လုပ်ကင်ခွင့်ပိုပြီးရရှိစေမယ်လို့ပြောဆိုထားပါတယ်။ဒါ့အပြင်သမ္မတဆိုင်ရဲ့ဆုံးဖြတ်ချက်ဟာဆိုရင်အမေရိကန်နဲ့ထိုင်ဝမ်ကြားစီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတွေပိုပြီးလမ်းပွင့်သွားစေမယ်လို့လည်းပြောပါတယ်။ထိုင်ဝမ်ဟင်းလျာတွေမှာဝတ်သားအသုံးပြုမှုကများပါတယ်။စားတောက်ဆိုင်တွေရဲ့ဒါဇင်နဲ့ချီတဲ့အဓိကဟင်းပွဲကြီးတွေကနေ hot dog အစာသွတ်မုန့်တညာပေါမှုန့်တွေအထိဝတ်သားကိုတုံပါတယ်တက်တက်လို့ဟင်းလျာလို့နာမည်တက်ထားတဲ့ဟင်းပွဲတွေမှာပါစပူမှုတချို့ကဝတ်သားစင်ကိုထည့်ပါတယ်ဒါပေမဲ့လည်းအမေရိကန်ရဲ့ကုန်သွယ်ရေးကိုယ်စားလှယ်တော်ယုံဘက်ကတော့ ကုန်သွယ်ရေးသဘောတူညီချက်တစ်ခုအတွဲအမေရိကန်ဝတ်သားတင်သွင်းခွင့်ပြုရမယ်လို့ပြောဆိုထားတာမရှိကြောင်းပြောလာသူကတော့ Nationalist Party ကလွှတ်တော်အမ Charles Chan ဖြစ်ပါတယ်
။这件事情我认为对台湾内部也造成了一个很大的怀疑。
အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးနဲ့အလဲအလှယ်လုပ်လို့ရနိုင်မလားဆိုတဲ့အပေါ်မှာထိုင်ဝမ်တွေကြားဒီကိစ္စအဓိကတန်းတရားပွားနေကြတာလို့သူထင်တဲ့အကြောင်းပြောဆိုသွားပါတယ်။တကယ်လို့မဟုတ်ဘူးဆိုရင်တော့ကုန်သွယ်ရေးကိုယ်စားလှယ်ဘက်ကလည်းဘာခွင့်ရေးမှပြီးမှမဟုတ်ပါဘူးလို့ပြောဆိုသွားတာဖြစ်ပါတယ်။လွတ်တော်မှချန်ရဲ့ Nationalist Party ကဒီကိစ္စကိုကန့်ကွက်တဲ့အနေနဲ့ပြီးခဲ့တဲ့နိုဝင်ဘာလအတွင်းကျင်းပတဲ့လွတ်တော်အစည်းအဝေးမှာဝက်ကလီစာတွေယူလာခဲ့ကြပါတယ်။လွှတ်တော်အမတ်တွေအချင်းချင်းဝက်ကလီစာတွေနဲ့ပြစ်ပောက်ခဲ့ကြတဲ့ရုပ်သံညင်ခွင်းဟာဆိုရင်လေထိုင်ဝမ်ပြည်တွင်းမှာရောပြည်ပမှာပါမီဒီယာတွေကြားစိတ်ဝင်တစားဖော်ပြခဲ့ကြပါတယ်ရှင
်VOA မြန်မာပိုင်းရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေရှင်ကျွန်မဆွေမြမောင်ပါ2020ခုနှစ်မှာရင်ဆိုင်ကြရတဲ့ COVID ကရောဂါကြောင့်လူတိုင်းနေထိုင်သွားလာစားသောက်တဲ့ပုံစံတွေကိုပြောင်းလဲခဲ့ကြရပါတယ်အဲ့လိုအပြောင်းလဲအတွေ့အကြုံသစ်တွေကနေကိုကိုကိုပိုကယူဆရမယ်ဆိုတဲ့အတွေ့ဝင်လာခဲ့တယ်လို့မြန်မာနိုင်ငံကထိတ်တန့် fashion model တယောက်ဖြစ်တဲ့ M Sang လူကပြောပြပါတယ် model M Sang လူရဲ့ new normal အတွေ့အကြုံသစ်တွေကိုနားထောင်ကြည့်ရအောင်ပါရှင
်ထူးထူးခြားခြားကတော့အများကြီးပေါ့နော်covid ကာလပေါ့နော်အခုဒီအချိန်မှာအရင်ကထက်ပိုပြီးတော့လေ gear site ဖြစ်တယ်ဒီ first wave ရော second wave ကတော့ပိုဆိုးသွားတာပေါ့နော
် fashion photo shoot တွေပါရရိုက်တဲ့အခါမှာကောဘယ်လိုမျိုးထူးထူးခြားခြားဟိုအတွေ့အကြုံသစ်တွေဖြစ်သွားတယ်ဆိုတာရောပြောပြပါလား
အမှန်တရားတော့ရိုက်တဲ့အချိန်မှာလူအခါတိုင်းထက်လူတွေကလည်းပူနေသွားတယ်ပြီးရတဲ့အကုန်လုံးပေါ့နော် mask ကိုအဓိကပဲအကုန်လုံးတတ်ထားကြတယ်အဲ့ဒီခုကတော့ဟိုကတော့အမှန်တရားတော့ဖြစ်တာပေါ့နော်မ
ဟိုအရင်တုန်းကထက်ကိုလူတွေကလည်းနည်းသွားတယ်ဆိုတော့ညီမအလုံးလုံးရတဲ့အပိုင်းမှာရောကို့အတွက်ထူးထူးခြားခြားအပြောင်းလဲတွေဖြစ်သွားတယ်လို့ခန့်စားရလားရှင
်။ဒီ COVID မတိုင်ခင်ထက်ဆိုင်တော့အရင်တော့ပြောင်းတော့ပြောင်းလဲသွားတာပေါ့။ကို့ကိုပို့ပြီးတော့လဲကျန်းမာရေးကောင်းအောင်အဓိကယူဆိုင်ပြီးတော့လဲနေဖြစ်တယ်။ပြင်နေဒီ mask ပေါ့ mask တက်တယ်ပြင်နေလက်ကတော့အငဲဆေးအငဲအရင်ဆေးရလုံးလုံးလက်တော်မှာ6,600တယ်။အဲ့လိုတော့ဖြစ်တယ်။ဘာလို့တယောက်နဲ့တွေ့ပြီးတိုင်းလဲအဲ့လိုမျိုးပေါ့။အစမ်းလို့ကိုယ်မတိုင်တော့ထက်ဆိုင်နဲ့အခုလောက်တာနဲ့ကတော့ကွာတော့ကွာွားတာပေါ့အကုန်လုံးပေါ့ဘာလို့ဆိုတော့ဒီအလုတ်ကလည်းစိုက်လူတယောက်တည်းကြုံတွေ့တာလည်းမဟုတ်ဘူးဒီမြန်မာနိုင်ငံတည်းမဟုတ်တကဘာလုံးတည်းအလုတ်ဒီစီးပွားရေးကထိသွားတာပေါ့နော်အဲ့ဒါဆိုတော့စိုက်လူတို့ရဲ့ဒီအလုတ်မှလည်းချို့နေအချို့ရတယ်ဆိုလဲတိတ်အဆင်မပြေဘူးအဆင်မပြေဘူးဆိုတော့တိတ်လည်းအလုတ်လည်းမရှိဘူးလို့လည်းဖြစ်တာပေါ့အဲ့လိုမျိုးစီးပွားရေးလည်းအကုန်လုံးချက်သေးနေတဲ့ဟာပေါ့အဲ့လိုမျိုးဟာဆိုကိုကနဲ့ကိုဒီကိုဗစ်မှာပေါ့ဒီကိုဗစ်ကပေါ့နော်ဆိုင်းလူပြန်ဘလို့ပြန်တွင်တင်ပေးသွားလဲပြန်ဘာပြန်ဖြစ်သွားလဲဆိုတော့လေကိုပို့ပြီးတော့ချစ်တတ်ရမယ်ဆိုတဲ့အဲ့ဒီ message လေးကိုကိုဝင်သွားတယ်အဓိကပေါ့ပြန်နေကျမကြီးလဲကိုပို့ပြီးတော့လေယူဆိုင်ရမယ်ဆိုတဲ့အတွေးလေးလဲဝင်သွားတယ်မှာ
ဟုတ်ခုနကဆိုင်းလူပြောလို့ပါကိုချစ်ရမယ်ဆိုတဲ့အတွေးဝင်တယ်ဆိုတာကဘလို့ကြောင့်လဲဆိုတော့အဲ့ဒါလဲနေပို့ပြီးတော့ပေါ့နော်အကျယ်တဝင်ရှင်းပြပါလား
ဟုတ်ဟာလေအဓိကဆိုင်းလူအခုဒီအနုပညာလုံးကအလုတ်ကလည်းကိုချစ်ပြီးွားတော့မှသာကျမရေ view site ပြီးမှလာဒီအလုတ်တွေကလည်းဆက်လုပ်လို့ရမှာလေအဲ့လိုမျိုးအတွေးဝင်တော့ဒီလူမျိုးအချိန်မှာအခုချိန်ဆိုလဲ stay home ကာလမှာကိုဘယ်လိုမျိုးအဆင်ပြေအောင်နေမလဲပြင်နေကို self care ရေအများကြီးပို့ပြီးတော့လေ view site ဖြစ်တယ
်ဒီ covid အချိန်မှာပေါ့နော်ဂလူတွေကလူတိုင်းဒီပါဟိုအရင်တော့အလောက်လည်းအပြင်းနေမထွက်နေရဘူးအရင်တော့ဆိုဆိုင်းဂလူလို့ဆိုလဲ model တယောက်အနေနဲ့တိတ်အလုတ်များပါတယ်ဆိုတော့အဲ့ဒီလိုမျိုးအလုပ်တွေအခုဟိုညော့သွားတယ်ပေါ့လေဆိုတော့အဲ့လိုအခြေအနေမှာကိုယ့်အတွက်ကိုယ်အခြေအနေပို့ရတော့ကိုယ့်ရဲ့ဒီအနုပညာလုပ်ငန်းအတွက်ပို့ပြီးတိုးတက်အောင်ပေါ့နော်ကိုယ့်အတွက်ပို့ပြီးတော့တိုးတက်အောင်ကောဘာတွေလုပ်ဖြစ်တယ်ဆိုတာရောပြောပြလို့ရမလားရှင
့်အာဟိုအာဆန်ကကနာဒီ stay home မှာဆိုလဲကိုပေါ့ဒီ motivation ဖြစ်အောင်တစ်ခုမဟုတ်တစ်ခုအမြဲလုပ်တယ်ဥမာဟိုပေါ့ဒီအနုပညာနဲ့ပတ်သက်တာပေါ့ဆန်လူဆိုရင်ဟိုအခိုင်းဆိုရင်ဟိုအဟိုးရင်တော့ဆိုလဲကိုဝါဒနာပါတဲ့အရာပေါ့ကို လောက်တော့မလောက်တတ်ဘူးဆိုပေမဲ့လည်းကိုပါရာကိုပကြီဆွဲတဲ့ဟာလေးတွေပေါ့အဲ့လိုမျိုးလေးတွေလောက်ဖြစ်တယ်ပြန်နေဒီအင်တာနက်မှာကြည့်ပြီးတော့အခုဆိုလဲတခြားအမှုပညာရှင်တွေဘာတွေလုပ်နေလဲပေါ့ဒီ celebrity တွေသူတို့တွေလည်း home stay ကာလာမှာဘလို့လုပ်နေလဲအဲ့လိုမျိုးတွေစမ်းလို့လည်းအကုန်သူတွေရဲ့ fashion ဘိုင်းတွေအစအဲ့သူတွေရဲ့ lifestyle တွေကိုကြည့်ပြီးတော့အော်လို့ကိုလည်းဘာတွေပြန်ထပ်ပြီးတော့ level up လုပ်ရမလဲဆိုတဲ့ဟာကိုလည်းပြန်အတွေးဝင်နေရ
အဲ့တော့ဟိုပြောချင်တာကတော့ဒီကိုဗစ်ရဲ့ဟိုအဆိုးရရအကောင်းပေါ့နော်ကိုအတွက်ကိုပြန်ပြီးတော့ကိုဟိုဆာကိုအတွက်ကောင်းအောင်လို့ပို့ပြီးတော့လှုပ်ဖြစ်ဖို့အချိန်ရသွားသလိုဖြစ်တာပေါ့
ဟုတ်တယ်ရှင်ဟုတ်တယ်ရှင်ဒီကိုဗစ်မတိုင်ခင်နဲ့အခုဆိုရင်လည်းဒီဆိုင်လိုရဲ့ဒီ lifestyle ပေါ့ပြောရမယ်ဆို new normal လိုမျိုးမှာတော်တော်ပြောင်းတော့ပြောင်းလဲသွားတယ်ပြောလေအရင်တော့ဆိုရင်ဆိုင်လိုကလေအလုပ်လဲရှုပ်နေတော့လေအိမ်မှာကိုမိသားစုနဲ့တိတ်အချိန်တိတ်မပေးဖြစ်ဘူးဒါပေမဲ့ဒီ COVID-19 ကြောင့်ပေါ့ခဏအမပြောလို့ပဲအစိုးရအကောင်ပေါ့မိသားစုနဲ့လည်းပို့ပြီးတော့အချိန်ပို့ပေးဖြစ်သွားတယ်ပြည့်နေတငယ်ချင်းတွေနဲ့လည်းဘယ်ပဲဖြစ်ဖြစ်စကားပြောပြီးတော့အချိန်ကြီးပို့ရသွားတယ်ပေါ့နော်ဒီထဲကနေမှမှကိုပါလေကိုရဲ့ဒီအလုပ်နဲ့ပတ်သက်ပြီးကိုယ့်ရဲ့အားနည်းချက်တွေလည်းကိုတခြားပြန်ကြည့်ဖြစ်တယ်ကိုဘာတွေထပ်ပြီးတော့ထပ်လုပ်ရအောင်မလဲပေါ့အဲ့အဲ့ဒါလေးလည်းကိုပြန်တွေးဖြစ်တယ်ရှင်ပြီးတော့ဆိုင်းလူရဲ့ဒီ new normal မှာပေါ့ထူးခြားတာတော့ဆိုင်းလူအကလေးကတယ်အကဆိုတာ TikTok ရှိရတယ်အဲ့ TikTok ထဲမှာအကလေးကိုကလည်းကိုကဖြစ်တယ်အဲ့အဲ့တခုလေးကလည်းကိုကိုစိတ်ထွက်ပေါက်ရာဖြစ်တယ်အချိန်ကုန်လို့ကိုဘာမှလည်းမသိဘူးအဲ့ TikTok ကလေးအဲ့လိုလည်းဖြစ်တယ်အမ
ဒီအလုပ်ပိုင်းနဲ့ပတ်သက်ရင်ရောဒီအလုပ်လက်ခံတဲ့အပိုင်းတွေဘာတွေမှာပို့ပြီးတော့ကိုကဟိုတတိထားတဲ့အပိုင်းရောဖြစ်လာသလားဥပမာဒီနေရာတော့ရင်တော့ယောဂကုမလာမသိဘူးဆိုတာမျိုးစိတ်ပူပန်မှုမျိုးနဲ့ပေါ့နော်ဒီဟိုဘယ်လိုမျိုးဟိုဆာဒီအလုပ်တွေဘာတွေဘိုင်းနဲ့ရောကိုဘောဘယ်လိုတက်ရောက်မှုရှိပါလဲဒီကတ်ယောဂကြောင့်
ဆိုင်လူဒီအလုံးနဲ့ပတ်သက်ပြီးဆိုင်လူဖုံးဆက်ပြီးတော့ထားလိုက်ပါတော့ဒီလိုမျိုး shooting တစ်ခုရှိရဆိုရင်ပေါ့သူ့မေးထားတယ်အရင်ဆုံးပေါ့တိရတူတွေဆိုရင်ပေါ့နော်လုံးခဲ့တော့เบยตวาดาเลยตบยะปอเนาะเบยอเปลี่ยนตวาดาดีเลยไอ้อะไรမျိုးมีเลยเปียเนี่ยมีก้องล่ะไอ้อะไรမျိုးปออกลงมีပြီးတော့มาเทชาပြီးတော့มาไอ้อะไรမျိုးนี่ตวาดาแล้วရှိတယ်ဆန်းတူပါတော့เทชาမူပြီးมีကြည့်อ่ะปอအ
ခုဒီကတ်ယောဂါပေါ့เนาะဘယ်လောက်ထိဆက်ပြီးတော့ဖြစ်နေအောင်ပဲဒီအခြေအနေကြီးอ่ะဟိုအပြောင်းလဲတွေอ่ะဘယ်လောက်ထိဆက်ဖြစ်နေအောင်မယ်ဆိုတာလည်းဘယ်သူမှဟိုအတိအကျမပြောနိုင်သေးဘောလीဆိုတော့အဲ့လိုအခြေအနေမှာရောfashion model တယောက်အနေနဲ့ပေါ့เนาะကိုယ့်အတွက်ပို့ပြီးအကောင်းဆုံးဖြစ်အောင်လို့ဘယ်လိုမျိုးပြင်ဆင်ထားတယ်ဘယ်လိုမျိုးစိတ်ကူးတွေလုပ်ထားတယ်လို့ပြောလို့ရလဲရှင
်ဟိုဆန်းလူကတော့ဒီခဏကိုပိုင်းကျမရေးပိုင်းနဲ့ဆိုရင်ဆန်းလူကဒီ nutrition ကောင်းကောင်းဖြစ်တဲ့အစားအစာတွေစားတယ်ပြန်နေကိုပေါ့လေ့ကျင့်ခန်းလဲဘယ်လိုပဲဖြစ်ဖြစ်လုပ်တော့လုပ်ရတယ်ပေါ့နော်ကိုဆန်းလူကတော့အိမ်မှာတော့လေ့ကျင့်ခန်းနဲ့လုပ်တာပဲဘာလို့ဆိုတော့လေ့ကျင့်ခန်းမလုပ်လို့လည်းမရဘူးလေကိုအများတန်းပြင်ဆင်နေမှဖြစ်တာဆိုတော့အဲ့ဒါလေးတွေအလုပ်ဟိုပြင်ဆင်ထားတယ်အလုပ်ပိုင်းနဲ့ဆိုင်တော့ခဏပြောလို့ပဲအင်တာနက်မှာဆိုင်လူကြိုက်တဲ့ဒီ model တွေသူတွေရဲ့ဒီ magazine တွေရဲ့ဒီ fashion editorial တွေအနေကြီးဖြစ်တယ်ကိုပါကိုအတွက်ပေါ့ကိုရဲ့ self study လေးလေ့လာဖြစ်တယ်ပြင်နေကိုတခြားစိတ်ဝင်စားတဲ့အရာလေးတွေလည်းကိုပါတော့ကိုအင်တာနက်မှာရှောက်ပြီးတော့လေ့လာဖြစ်တာပေါ့နော်အဲ့လိုလေးနဲ့ဆိုင်လူ stay home ကလေအချိန်ကုန်နေ
မြန်မာနိုင်ငံကထိတ်တန့် fashion model Msang လို့ဖြစ်ပါတယ်ရှင် covid ကယောဂါကပေးတဲ့အသည့်ကတော့ကိုစိတ်ကျမ်းမှာကိုလှုပ်ရှားရှိတာတွေကိုဆက်လုပ်နိုင်မယ်ဆိုတဲ့အသည့်ဖြစ်တယ်လို့သူကပြောပါတယ်ရှင်ကျမဆုမြတ်ပါမှာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းမှမှပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ရုရှားနိုင်ငံနီရှိ North Grade ဒေသမှာတော့တရုတ်ပြည်ကဒေရနွားနှစ်ဖြစ်မဲ့2021ကိုကြိုးပို့ပြင်ဆင်နေကြပါတယ်။တရုတ်ပြည်ရဲ့နက်ခတ်အရနွားတိဟာအလုပ်ကြိုးစားပြီးတော့လုံလောက်ရိယာရှိတဲ့တွေ့ဆန်ဖြစ်တဲ့အတွက်2021ခုနှစ်မှာသူများတွေထဲလက်ဆပိုစူးစမ်းသူတွေအလုံးလို့ရကြုံနဲ့မယ်ဆိုတဲ့သဘောဆောင်တယ်လို့ယုံကြည်ကြတာပါ COVID ကရောဂါကြောင့်အဆိုးတွေနဲ့ကြုံခဲ့ရတဲ့2020ကိုကြော်ဖြတ်ပြီးတော့နှစ်သစ်2021မှာအကောင်းဘက်လှည့်လာဖို့အားလုံးကမျှော်လင့်နေကြတာပါနွားနှစ်ကိုကြိုတဲ့နွားရုပ်လေးတွေကိုလည်းကြိုပြီးတော့မှားနေကြပါပြီမိတ်ဆွေတငယ်ချင်းတွေစီနွားရုပ်လေးတွေလက်ဆောင်ပေးတတ်ကြပြီးတော့နှစ်ကူးနေလေလေဈေးတက်လေလေဖြစ်တာကြောင့်ဒီနွားရုပ်လေးတွေကိုကြိုးပြော်ဝယ်ထားတတ်ကြပါရင်အရင်တုန်းကတော့အရုပ်တွေကိုတက်သားနဲ့ထွင်လေးရှိပေမယ့်ဒီနှစ်မှာတော့ကုန်ကြစည်ပို့ပြီးတက်သားလို့ကျွေရုပ်တွေအဖြစ်ပထမအဆုံးချင်းထပ်ဆောင်ပြီးတော့ထုတ်ပါတယ်2020ခုနှစ်မှာစီးပွားရေးထိခိုက်ခဲ့တဲ့အတွက် ဈေးသက်သာတဲ့ကျွေးနဲ့အယုတ်လို့ဖို့ဆုံးဖြတ်လိုက်ကြတာပါဒီအယုတ်လေးတယုတ်ဖြစ်ဖို့အချိန်၃ရက်ယူရပါတယ်အယုတ်ကိုမိဖုတ်ပြီးတော့ကျွေးရည်စိမ်းအချောက်ခံပြီးတော့တစ်ခုချင်းကိုလက်နဲ့ဆေးရောင်တင်ပြီးတော့မှတစ်ခါထက်ပြီးတော့အချောက်ခံရပါတယ်
чтобы расписать от начала до конца одну фигурку ну
ю ти ю лон би ян си чэ бу су ен ти ни гон чэйн пе я ба ре тоун нэ си га лэ си си су ро ти ни рэ нэ лэ мэ чао ди ро ти ка а ян ти ен сэ ёу лао ти ка рэ лоу пи ян ти бяй нэ а чао кан пи ро ти ка нао ти ян тэт тен ди ло ти тоу би ти тоу лоу я ба ре
ди ди ма кэ са нэ я га ро чи мян то мэ нэ лоу тэ а ёу лэ ри бэ фит ба ре ди а ёу лон ни го 19 я су гэрэ га лоу кэ ра фит пи ро ဖန်နယ်ထုတ်လုပ်တဲ့နေ့ခေစားလာတဲ့နောက်ပိုင်းမှာတော့ဒီသုံးမွေရုပ်တွေကိုလူကြိုက်နဲလာကြတာပါအခုနှစ်တရာကြာလာတဲ့နောက်မှာတော့ဒီရုပ်တွေပြန်ပြီးခေစားလာတာဖြစ်ပါတယ်ဈေးဆိုင်တွေမှာနှစ်ထီးအယုတ်မျိုးစုံကိုတွေးနိုင်ပါတယ်ဈေးပေါ်ဆုံးအယုတ်က9ဒေါ်လာခွဲရှိပြီးတော့ပုံမှန်အရနှစ်ထီးအယုတ်တစ်ခုဆိုရင်တော့35ဒေါ်လာလောက်ဈေးရှိပါတယ်ဒီလိုအယုတ်နွားတွေတွေမှာတကယ့်နွားတွေကိုလည်းနှစ်တဲ့အတွက်အလားဆင်ကြပါတယ်နေ့ရှိ North Grad ဒေတာက Ramya Self ချမနိုးစားနွား900ရှိပါတယ်ဒီထဲကနွားတချို့ကတော့နွေရာသီကြာရင်မော်ရယ်ရှိုးလျှောက်ကြရမှာဖြစ်ပြီးတော့နွားအလှတရဖူရဖို့အတွက်ပြိုင်ပွဲဝင်ကြရပါမယ်နွားချံတွေကလည်းဒီပြိုင်ပွဲအတွက်သူတို့နွားတွေကိုအသင့်ပြင်နေကြပါတယ်ဝင်ပြိုင်မဲ့နွားတွေကိုတေချာဆင်ရင်ပေးပြီးတော့ဂရုတစိုက်ထားကြပါတယ
် коровки дают в среднем от 35
ဒီနွားနဲ့မှာကျမတို့အတွက်ရောကျမတို့ရဲ့နွားတွေအတွက်ပါပျော်စရာကောင်းနိုင်ကြဖို့မျှော်လင့်ပါတယ်နွားတွေလည်းနှုတ်ပို့ထွက်ဖို့အားလုံးကဆုတောင်းနေပါတယ်။နှစ်သက်မှာအားလုံးကျန်းမာချမ်းသာလှစားကောင်းရပြီးတော့ငြိမ်းချမ်းပါစေလို့ဆုတောင်းပေးပါတယ်
။ဒီချံကနွားသုံးကောင်ကိုဒီနှစ်အတွက်နွားလှအဝင်ပြိုင်မှုရွေးချယ်ထားပါတယ်။အဲ့ထက်ကတကောင်လောက်ကအလှဆုံးနွားဖြစ်နေအရွေးခံရပြီးတော့နွားနှစ်မှာနွားပိုင်ရှင်တွေအတွက်ပျော်စရာတွေစောင့်ခြင်းပေးလာဖို့အားလုံးကမျှော်လင့်နေကြတာလည်းဖြစ်ပါတယ်ရှင
် Took my crew to Japan.Partied like Kardashians Took my besties to LA Where the girls like to play We put our hoodies on in Philly Where we started acting silly Then we headed out to China Taylor said that's where we find
us ဒီတက်တဲ့ရောင်းအစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ VOA ရဲ့သတင်းလာညာပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးမှာအခုတော့သတင်းချင်းချုပ်ကိုကျွန်တော်ဝင်းမဲကပြောပြပေးမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကဂျော်ဂျီယာပြည်နယ်မှာသူရှုံးနေခဲ့တာကိုပြန်ပြောင်းနိုင်ဖို့ပြည်နယ်အရာရှိတွေကိုတောင်းဆိုခဲ့ပါတယ်။အမေရိကန်နိုင်ငံတောင်ပိုင်းကဒီဂျော်ဂျီယာပြည်နယ်ရွေးကောက်ပွဲအရာရှိတွေထံကိုသမ္မတထရမ့်ကစနေနေ့ကထူးထူးခြားခြားဖုန်းခေါ်ပြီးအဲ့ဒီပြည်နယ်မှာရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်အနိုင်ရမှုကိုပြန်ပြောင်းပြီးသူ့အနိုင်ရဖို့မဲတွေရှာဖွေပေးဖို့တောင်းဆိုခဲ့တာပါ။သူကသူ့လှုပ်ချင်တာအဓိကကမဲရည်အတွက် 1,980 ကိုပြန်ရှာဖွေစေချင်တာဖြစ်ပြီးသူတို့ရတာထက်တောင်ဒါကပိုနေသေးတယ်။ဘာကြောင့်လဲဆိုတော့ဒီပြည်နယ်မှာသူတို့နိုင်ငံလို့ပါလို့ပြောခဲ့ပါတယ်ခင်။အချိန်နဲ့မှာသမ္မတဒေါ်နယ်ထရမ့်က Republican အမတ်တချို့ကလည်းရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်အနိုင်ရမှုကိုကန့်ကွက်ဖို့ပြင်ဆင်နေကြပါပြီ။ကြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာ Democratic Party ကဂျိုးဘိုက်ဒန်အနိုင်ရခဲ့တယ်လို့သမ္မတရွေးချယ်ရေးအဖွဲ့ Electoral College ကတည်ပြထားတာကို Congress လွှတ်တော်ကဗိုလ်ထုတ်နေမှာတရားဝင်အတည်ပြုပေးဖို့ရှိနေချိန်မှာပဲ Republican အောက်လွှတ်တော်မှတရားကြောင်းနဲ့ထက်တော်မှတရားစင်လောက်ကကန့်ကွက်မယ်လို့ပြောနေကြတာပါအခုလိုသမ္မတ Trump ကရွေးကောက်ပွဲရလဒ်ကိုတင်ခံနေချိန်မှာ American ကာကွယ်ရေးဝန်ကြီးအောင်ဆယ်ဦးကတော့ဒီနိုဝင်ဘာရွေးကောက်ပွဲရလဒ်ကိုပြောင်းလဲရေးစစ်တပ်ကိုအသုံးမချဖို့ပြင်းပြထန်ထန်သတိပေးလိုက်ပါတယ်သမ္မတ Trump ရဲ့ Republican Party ကရောအထက်က Democrat Party ကပါပါတဲ့လက်ရှိသက်ရှိထင်ရှားဒီကာကွယ်ရေးဝန်ကြီးဟောင်းတွေကအခုလိုသတိပေးတာကိုမနေ့ကဝါရှင်တန်ပို့သတင်းစာထဲမှာဆောင်းပါးတဲ့ဖော်ပြခဲ့တာပါဒီဆောင်းပါးထဲမှာကာကွယ်ရေးဝန်ကြီးအောင်ဆယ်ဦးကရွေးကောက်ပွဲရလဒ်ပေါ်မိကုံးထုတ်ရမယ့်အချိန်ကကျော်လွန်သွားခဲ့ပြီလို့ဆိုပါတယ်ခင်ဗျဒီထိန်နိုင်ငံမှာတော့ဒီကနေ့တနင်္လာနေ့ကစပြီး AstraZeneca COVID-19 ကာကွယ်ဆေးစတင်ထိုးနှံပါပြီဇန်နဝါရီလရဲ့တနင်္လာညထိတ်တန့်ရောက်သတင်းတွေကိုပြောပြခဲ့တာပါ VOA American သံစီစဉ်တွေကိုည9နာရီကနေ10နာရီအထိပြောပြခဲ့တာကဒီလောက်ပါပဲအားလုံး COVID-19 ဘေးကင်းပြီးငြိမ်းချမ်းပျော်ရွှင်တဲ့နှစ်သစ်ဖြစ်ပါစေ။နောက်ဆက်တဲ့အတွက်ကျေးဇူးပါကျွန်တော်ဝင်းမပါ။
This program has come to you from the Voice of America, Washington.